ဒီခေတ်မှာဇန်နီကိုရှုလို့မရနိုင်ဘူးဘုရားဟောတဲ့ယုတ်ဒီနန်ဒီကိုရှုလို့မရနိုင်ဘူးအတိတ်နာဂတ်ကိုအတိတ်ဒီဖြစ်ခဲ့ပြီးဖြစ်တယ်မရှိတော့ဘူးမရှိတော့ဘယ်လိုရှုမလဲအနာဂတ်ကမဖြစ်သေးဘူးမဖြစ်တော့ဘယ်လိုရှုမလဲသတ်သိဖြစ်ဒီလိုတန်တရားရှိကြတယ်ဒါဘာပြောတာလဲလို့ပြောတော့ဒါတရားယောနေဖို့ဒါဆိုတဲ့စွန့်ရင်ဘုရားဟောတရားဒေသနာတော်အပေါ်နဲ့ယုံကြည်ချက်စွန့်ရင်ညောနေနေတာနော်အဲ့ဒီလိုညောနေနေတဲ့စိတ်ကမိမိဒီလိုညောနေသွားတဲ့စိတ်အစဉ်ဒီနိဗ္ဗာန်သွားတဲ့လမ်းကြောင်းဘောကနေဘေးကိုချောကျသွားတာမဟုတ်ဘူးလားဟုတ်နေဘာဖြစ်လို့လဲဘုရားရှင်ကမဂ္ဂင်ရှင်ပါဟောထားတဲ့နိဗ္ဗာန်သွားရလမ်းကြောင်းသမ္မာတတိသမ္မဝါယမသမ္မာတတိသမ္မာသမာဓိဆိုသမာဓိမဂ်ကင်၃ပါးသမ္မာဝါစာသမ္မာကမ္မတသမ္မာဇီဝဆိုပြီးဒီလမဂ်ကင်၃ပါးသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုပြီးသမာဓိမဂ်ကင်၃ပါးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဆိုပြီးတော့ပညာမဂ်ကင်က၂ပါးပေါင်းလိုက်တော့မဂ်ကင်ဘယ်နှပါးလဲ၈ပါးမဂ်ကင်၈ပါးကျင့်စဉ်ကိုကျင့်မှနိဗ္ဗာန်ရမယ်လို့ဟောထားတယ်ဟောထားတဲ့အတွက်သမ္မာသမာဓိဆိုတဲ့မဂ်ကင်တစ်ခုပါဝင်နေပါတယ်နော်ဒီတော့ဒီသမာဓိကျင့်စဉ်ကိုလည်းကျင့်လို့မရဘူး။သမာဓိတိအဒုက္ခသစ္စာတိတဲ့ဉာဏ်ဒီသမာဓိတိခဏခဏပြောနေတာ။ဒုက္ခသစ္စာမြင်ရနေတဲ့ဒီဥပါဒနဲ့ခဏငါးပါးလည်းကျင့်လို့မရဘူး။သမုဒိယသစ္စာတိတဲ့ဉာဏ်လည်းသမာဓိတိ။ကျောင်းကျုပ်စေပိသံသဘောဘဝသဘောတရားလို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာတိလည်းကျင့်လို့မရနိုင်ဘူး။ဘာဖြစ်လို့လဲ။အတိတ်နာဂတ်ကိုကျင့်မရဘူးလို့လက်ခံထားတာ။လက်ခံထားတဲ့အတွက်ကြောင့်အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်ပုံပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်အကျိုးဖြစ်ပုံသိနိုင်ဦးမလား။မသိနိုင်ဘူး။မသိနိုင်တဲ့အတွက်ကြောင့်သူကသမ္မာဒိဋ္ဌိဆိုတဲ့မခင်နဲ့လည်းပြည့်စုံသေးလားမပြည့်စုံဘူးသမ္မာဒိဋ္ဌိမှမပြည့်စုံရင်သမ္မာသင်္ကပ္ပမခင်ကောပြည့်စုံအောင်မလားမပြည့်စုံဘူးဒီတော့သမ္မာဝေမသမ္မာတတိသမ္မာသမာဓိခေါ်တဲ့မခင်ဒီထက်ကလည်းမပြည့်စုံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပနဲ့လည်းမပြည့်စုံတော့မခင်ကဖြစ်ကောင်းဖြစ်နိုင်ရင်ပေါ့သမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝခေါ်တဲ့ဒီလမခင်၃ပါးပဲရှိတော့အဲ့ဒီမဂ်ကင်၃ပါးနဲ့နိဗ္ဗာန်သွားလို့ရမလားမရဒါဟာနိဗ္ဗာန်သွားတဲ့လမ်းကြောင်းပေါ်မှာဘေးကိုတိမ့်ဆောင်းပြီးတော့ကျသွားတာပေါ့အဲ့ဒီတော့ဒီသရံဆိုတဲ့စွန့်အင်ကြီးကသရံဆိုတဲ့ဒီတရားတစ်ခုကဘိုလ်လိုလဲခေါ်ပါတယ်အတူတူပဲစွန့်အခွန်အားကြီးပဲဒီခွန်အားကြီးကမိမိရဲ့စိတ်အစဉ်ကိုသို့မဟုတ်ယောဂီသရောကရဲ့ယုံနာတန်တာအစဉ်ကိုနိဗ္ဗာန်သွားနေတယ်ဆိုရင်သူနိဗ္ဗာန်ဆိုတဲ့လမ်းကြောင်းပေါ်ကနေဘေးကိုတိမ့်ဆောင်းကျမတော့အောင်သူကထိန်ချုပ်ထိုင်တဲ့စွန့်အားရှိတယ်။အဲ့ဒီထိန်ချုပ်ထိုင်တဲ့စွန့်အင်ကိုအိန္ဒြေလို့ခေါ်ပါတယ်နော်။အဲ့တော့အိန္ဒြေ၅ပါးထဲမှာသရာဆိုတဲ့စွန့်အင်တစ်ခုလည်းပါပါတယ်။ဒီတော့ယုံကြည်ချက်ခင်မြဲဖို့လိုပါတယ်။ရှင်ရကိုရရအောင်။ဘုရားကရလို့ဟောတော်တာပဲဆိုပြီးဘုရားအပေါ်မှာယုံကြည်ရမယ်။ဘုရားဟောတဲ့တရားအပေါ်မှာတော့ယုံကြည်ရမယ်။ဘုန်းကြီးပေါ်မယုံကြည်တာဘာမှမဖြစ်ဘူး။ယောဂီတွေအတွက်ဘာမှသိခဲ့မှုမရှိနိုင်ဘူးနော်။တရားဟောနေတဲ့ခုဘုန်းကြီးအပေါ်မှာမယုံကြည်လို့တရားကြီးတွေလူမကြီးတွေမှာဘာမှမသိခဲ့နိုင်ပါဘူး။ဒါပေမဲ့ဘုရားဟောတဲ့တရားအပေါ်မှာမယုံကြည်ဘူးသို့မဟုတ်ဘုရားဟောတဲ့တရားအပေါ်မှာမယုံကြည်ရင်ဘုရားကလည်းမယုံကြည်ရကြတဲ့သဘောမရှိဘူးလား။ရှိနေ။ဘုရားလည်းမယုံကြည်ဘူးဘုရားဟောတဲ့တရားလည်းမယုံကြည်ဘူးဆိုရင်တော့မယုံကြည်တယ်ဆိုတာကရှုလို့မရခင်ဘူးလို့လက်ခံထားတဲ့သဘောပြောတာပါနော်။အဲဒီလိုမယုံကြည်ဘူးဆိုလို့ရှိရင်တော့သူ့မှာတရားဆိုတဲ့စွန့်အင်ရော့မတော်ဘူးလား။ပြောသွားပြီ။သရတရားဆိုတဲ့စွန့်အင်ကြီးမိမိမှာအပြည့်အဝရှိဖို့လိုပါတယ်နော်။ယုံကြည်ချက်ရှိဖို့လိုတယ်။ဒီသီလကျင့်စဉ်ကျင့်မှဒီသမာဓိကျင့်စဉ်ကိုလက်တွေ့ကျင့်မှဒီပညာကျင့်စဉ်နဲ့လက်တွေ့ကျင့်မှဒီနိဗ္ဗာန်ဆိုတာရမယ်လို့ဒီလိုယုံကြည်ချက်ခံမြဲဖို့ရှိဖို့လိုအပ်ပါတယ်နော်။သရဝရိယနောက်တစ်ခုဒီဝရိယကလည်းစိတ်ကိုထိန်းချုပ်ထားနိုင်တဲ့စွန့်အင်ရှိတယ်။ဒကာကြီးတွေဒကာမကြီးတွေလက်တွေ့တရားထိုင်နေတယ်ဒီဝိဓိပြက်လောက်မှာစိတ်ကိုရှော့ချကြည့်လိုက်ပါလား။တမာရီချက်ချင်းပြတ်သွားတာပဲစိတ်ကြီးထွက်သွားတာပဲ။တရားအထုတ်နေရင်ပြင်းတဲ့စိတ်ကလေးဝင်လာကြည့်ပါလား။တမာရီတွေချက်ချင်းရှော့ချသွားတယ်။ဝရိယနဲ့ဒီပြင်းရင်ဖို့ပဲထိတ်တိုက်ဆန့်ကျင်ပဲတည်တယ်။အဲဒီတော့ဒီဝရိယဆိုတဲ့စိတ်အစဉ်ကငါ့ရဲ့တမာရီဘိုင်းမှာဖြစ်ခဲ့ရင်ပေါ့နော်။တမာရီဘိုင်းတမာရီထေရောင်းနေတဲ့ယောဂီဖြစ်ခဲ့ရင်လေအမအနဘာနဲ့ရှုတယ်ဆိုရင်ဒီဝင်လေထွက်လေအာယုံလေးကိုငါသိအောင်ကြိုးစားအထုံနေမယ်ဒီဝင်လေထွက်လေအာယုံကနေငါရဲ့စိတ်ကိုပြင်ပရောက်မှသွားစီရအောင်ငါထင်းချုံမယ်ဆိုတဲ့ကြိုးစားအထုံမှုလုံးလဝရိယရှိဖို့လိုအပ်တယ် ဒီဓကမထံဓာတိလေးပါးကိုရှုနေခဲ့မယ်ဆိုရင်လေဒီဓာတိလေးပါးရဲ့ပြင်ပအာယုန်တွေကိုငါရဲ့စိတ်ရောက်မတော့အောင်ကကျိုးစားအထုတ်မယ်ဆိုတဲ့ဒီလိုလုံးလောဝိရိယမျိုးရှိရမယ်။အဲ့ဒီလုံးလောဝိရိယကဘာအတွက်လဲလို့မေးတော့မဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေကိုပဲနေအောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုးပေါ်အောင်ကျိုးစားအထုတ်ခြင်းပဲအတူတူပဲနော်။ဒါကြောင့်ဥစဉ်တို့ဒီဝရိယဆိုတဲ့စွမ်းအင်ကြီးတစ်ခုရှိဖို့လိုတယ်။ဒီစွမ်းအင်ကလည်းကျိုးစားအထုတ်တဲ့လုံလဝရိယကညကပြောသလိုပေါ့အယိုးကျွင်းစေအရေးကျွင်းစေအကြောကျွင်းစေအသားအသွေးတွေအကုန်ခန့်ချောက်တော့ပါသည်။ယောက်ျားတို့ရဲ့ဇွဲလုံလဝရိယအမျိုးသမီးတို့ရဲ့ဇွဲလုံလဝရိယနဲ့ရနိုင်တဲ့အရာမှန်ကဲ့ရဲ့ငါနောက်ကိုကတော့မှမဆုံးဘူးဆိုပြီးဒီလိုပြင်းထန်တဲ့လုံလဝရိယရှိရမယ်။သန္ဓမုနာကြည့်ပေါ့ဥစဉ်တို့မြတ်စွာဘုရားပစုံလားပြင်းနေဆိုကြပါစို့မဟာတကိတရား၃ခုနော်တရားဖြစ်တော်မူမဲ့ဤယရဏပလင်တက်မှာထက်ပြီးဘောဓိပင်အောက်မှာထိုင်လိုက်ပြီးထိုင်လိုက်တဲ့အချိန်ကမှဘယ်လိုဒိဋ္ဌိလဲငါဖျားဖယ်မဖြစ်မချင်းဒီနေရာမှာငါဘယ်တော့မှမထဘူးဘလောက်ကြီးကျယ်တဲ့လုံလဝရိယစွန့်အင်းနော်ဒီကမာကြီးတွေလည်းအဲ့ဒီလိုသာထိုင်ကြည့်ပါလားနော်ဒီကကြီးတွေရရတော့မှာပါကျိုးစားရင်ဖျားတော့ဖြစ်နိုင်သေးတာပဲနော်တရားရလွယ်လို့ဒါပဲမရရင်တကယ်မထဟုတ်တယ်မဟုတ်လားအဲ့ဒီလိုတန်ကျင့်ထန်တဲ့လုံလဝရိယကစိတ်အစဉ်ကိုထိမ့်ကွထားနေတဲ့စွမ်းရင်မရှိဘူးလားရှိတယ်ဘုရားရှင်မျှော်လင့်တောင့်တနေတဲ့သမဏေတ္တညာဥတ္တထားတဲ့အရဟတမညာပုညံကိုရအောင်မိမိရဲ့စိတ်အစဉ်ကိုထိမ့်ချုပ်နိုင်တဲ့စွမ်းရင်တွေမရှိဘူးလားရှိနေတယ်တစ်ချက်ကဒါဝရိယနောက်တစ်ခုတတိတတိအကောင်ကတရားအထုတဲ့ယောဂီပုဂ္ဂိုလ်ကဘာတတိတွေအကောင်မှန်လဲလို့မေးတော့အယံဥပဒနာတတိပဋ္ဌံဝေဒနာဥပဒနာတတိပဋ္ဌံသိဒ္ဓံဥပဒနာတတိပဋ္ဌံဓမ္မဥပဒနာတတိပဋ္ဌံဆိုတဲ့ဒီတတိပဋ္ဌံ၄ပါးပေါင်းများတာပဲနော်အဲဒီလိုပေါင်းများတဲ့အပိုင်းမှာကာယဥပဒနာတတိပဋ္ဌံဘိုင်းမှာအထက်ထပ်ပြောနေတဲ့အတိုင်းပေါ့လေအာနာပါနာတို့32ခေါဋ္ဌာတို့လိုဇံကိုရစဉ်နှိမ့်တဲ့ဇံသမာဓိထရုံပုံစနစ်တွေသမထဘိုင်းနေလည်းမပါဘူးလားပါနေတယ်ဒါတော့မိမိကသမထဘိုင်းရှိရင်နမထအာယုံပေါ်မှာထက်ခါထက်ခါမိမိရဲ့တတိလေးကသုံးသပ်နေဖို့လိုတယ်။အဲ့ဒီသုံးသပ်တဲ့တတိမှာဝရိယကနောက်ကအပိထောက်ပံ့ဖို့လိုတယ်။ယုံကြည်ချက်တရားတရားတွေကလည်းအပိထောက်ပံ့ထားဖို့လိုတယ်။အဲ့ဒီတော့မိမိတို့ကဒါကသမထပိုင်းဝိပဿနာပိုင်းဖြစ်ခဲ့မယ်ဆိုလို့ရှိရင်လည်းယုတ်ဒီနန္ဒီတိအောင်ကျိုးစားအထုတ်ဖို့သုံးလောက်ဝရိယလိုတယ်။ယုတ်ဒီနန္ဒီကိုရှုလို့ရပါတယ်ဆိုတော့ယုံကြည်ချက်တွေအပြည့်အဝရှိနေဖို့လိုတယ်။ဒီယုံနာဆိုတဲ့အာယုံပေါ်နဲ့မိမိရဲ့တတိလေးကတ်နေဖို့လိုတယ်။ယုံနာအာယုံကိုအဖမှန်အထက်ထပ်သုံးသပ်နေတဲ့တတိနော်အမှန်ရနေတဲ့တတိရှိဖို့လိုတယ်။သမထဘိုင်းလည်းသမထနမိတ်ပေါ့။ဝိပဿနာဘိုင်းမှာလည်းဝိပဿနာနမိတ်လို့ခေါ်ဆိုအပ်တဲ့ယုံနာဓမ္မအကြောင်းတရားနဲ့တကွာတော့ယုံနာဓမ္မသင်္ခါရတရားတွေပဲ။ဒီသင်္ခါရနမိတ်အာယုံပေါ်ကနေမိကိုမိမိရဲ့စိတ်အစဉ်ကိုတင်းဆောင်မသွားအောင်ထိချုပ်ထားတဲ့စွန့်အင်းဒီတတိမှာရှိတယ်။ဒီဝရိယမှာရှိတယ်။ဒီတရားတရားမှာလည်းနောက်တစ်ခုတတိသမာဓိနောက်တစ်ခုတတိပြီးတော့သမာဓိနော်သမာဓိကသမထပိုင်းဖြစ်ခရင်သမထဉာဏ်နဲ့တွဲနေတဲ့သမာဓိပေါ့ဝိပဿနာပိုင်းဖြစ်ခရင်လည်းဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့သမာဓိပါဒီတော့သမထပိုင်းမှာမိမိကအာနာပါနရွှင်ရင်အာနာပါနပရိဘာကနမိတ်ကိုထိုးထွင်းသိနေတဲ့ဉာဏ်ကိုထိုးထွင်းသိမှုကိုဉာဏ်လို့ခေါ်ပါတယ်သာဇာနသမ္မာဒိဋ္ဌိပဲအဲ့ဒီအာနာပါနပရိဘာကနမိတ်ဆိုတာအလွန်ကြည်လင်တော့ပါတယ်နမိတ်ပါဒီနမိတ်ကိုထိုးထွင်းသိနေတဲ့ဉာဏ်ကိုဘာလို့ခေါ်လဲသမ္မာဒိဋ္ဌိဘာသမ္မာဒိဋ္ဌိလဲဇာနသမ္မာဒိဋ္ဌိဘာဖြစ်လို့ထိုးထွင်းသိတယ်လို့ပြောလဲရှင်းရခင်ဒီအာနာပါနကမ္မထအမထုတ်ခင်ကဒီနမိတ်မျိုးကိုမြင်ဘူးသလားမမြင်ဘူးတကယ်လက်တဲ့စနစ်တကျဘုရားဟောအတိုင်းပြင်ကြကြောက်ကိုဘာမျိုးအထုတ်လိုက်တဲ့အချိန်ခါကျမှဒီအလွန်ကြည်လင်တော့ပါနေတယ်ဒီအာနာပါနပရိဘာကနမိတ်ကြီးကိုသွားတွေ့တွေ့လိုက်တဲ့အချိန်ခါကျတော့ရှေ့တုန်းကမသိဘူးပဲအခုမှထိုးထွင်းပြီးသိတဲ့အသိဒါကိုဉာဏ်လို့ခေါ်ပါတယ်နော်ဖင်ဖောက်ပြီးတယ်ဒါပေမဲ့အလွန်အဆင့်မမြင်ပါဘူးဝိပဿနာတမန်တိတိလို့အဆင့်မမြင်သေးဘူးလို့ဆိုလိုတာပါနော်အရိကနေရှေ့တစ်ဆင့်တက်လိုက်တဲ့အချိန်ခါကျတော့မိမိတို့ကရုပ်တရားကိုထိုးထွင်းသိပြီဉာဏ်ဤကိုထိုးထွင်းသိတယ်ယုတ်ကလကလေးတကောမြင်ပြီးယုတ်ကလတကုတ်တကုမှာပရိအဘဒိသောဝါယောသတ္တိဖြင့်ယုတ်တေကိုတက်ခွဲသည့်ရ ရှင်းခင်ကမရှုခင်ကမသိသေးဘူးခုမှသိတဲ့အတွက်ဒါကထိုးထွင်းသိတယ်လို့ခေါ်ရနော်အဲ့ဒီလိုသိရှိနိုင်ရေးပေါ့နာနေသိရှိနိုင်ရေးအကြောင်းတရားအကျိုးတရားတွေကိုသိရှိနိုင်ရေးအတွက်ဘာလို့တလဲဒီသမာဓိရဲ့စွန့်အင်းလိုအပ်တယ်ဘုရားရှင်ကိုယ်တော်တိုင်ကလည်းသမထင်ဘိက္ခေဘာဝိတသမဟိတောဘိက္ခေဘိက္ခုယထာဘုဒ္ဓံပဇာနာတိသတ္တိဖြင့်သမာတိဟုတ်တိုင်းမှဆိုသိတဲ့ယထာဘုဒ္ဓဉာဏ်အမြင်ရရှိအတွက်သမာတိထုံပါဆိုပြီးဒီဖန်များစွာထပ်ခက်တက်ခက်တိုက်တွန်းထားတယ်။မဂ္ဂင်ရှင်ပါတယ်မှာလဲသမာသမာတိဆိုတဲ့မဂ္ဂင်တစ်ခုဆက်သွင်းပြီးဟောထားပါ။အဲ့တော့ဒီသမာတိကသမထပိုင်းမှာဖြစ်ခင်ရင်လည်းခုနကမိမိကအာနာပါနရှိရင်အာနာပါနပရိဘာကနမိတ်ဓာတ်ကိုရှုနေခြင်းဒါလေးပါဆိုတဲ့အာယုအဲ့ဒီအာယုန်နမိတ်ကနေမိမိရဲ့စိတ်အစဉ်ကိုဘင်းကိုတင်းစောင့်ပြီးကြာမတော့အောင်ထိချုပ်ထားနေတဲ့စွန့်ရင်ရှိဝိပဿနာပိုင်းဖြစ်ခရင်လဲယုံနံကြောင်းကျော်သင်္ခါရတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရနမိတ်အာယုန်မှတနည်းပြောရင်တော့ထိုသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအားသို့မဟုတ်ဒုက္ခအခြင်းအားသို့မဟုတ်အနတ္တအခြင်းအားဆိုတဲ့ဒီအခြင်းအားအာယုန်မှမိမိရဲ့စိတ်အစဉ်ကိုဘင်းကိုတင်းစောင့်ကြာမတော့အောင်ထိချုပ်ထားနေတဲ့စွန့်ရင်ဒီသမารိမှာရှိနေတယ်ဒီသမารိရှိတဲ့အတွက်ကြောင့်ဘာဖြစ်တယ်လဲသမထပိုင်းမှာလဲသမထနမိတ်လို့ခေါ်ဆိုအပ်တဲ့အာနာပါနပရိဘာကနမိတ်လို့လို့ပရိဘာကနမိတ်ကိုဟုတ်တိုင်းမှသွားထွတ်ထွင်းသိတယ်ဝိပဿနာပိုင်းမှာလဲသင်္ခါရနမိတ်လို့ခေါ်ဆိုအပ်တဲ့အကြောင်းတရားနေလို့ခေါ်တော့ယုံနာတမသင်္ခါရတရားဒီရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုထွတ်ထွင်းသိတယ်အဲ့ဒီထွတ်ထွင်းသိဖို့ကဘာလဲပညာပဲအဲ့ဒီပညာဆိုတဲ့တရားဟာလဲနိဗ္ဗာန်ကိုသွားနေတဲ့သူတော်ကောင်းရဲ့ယုံနာတန်တာအစဉ်ကိုသို့မဟုတ်စိတ်အစဉ်ကိုနိဗ္ဗာန်သွားတဲ့လမ်းကြောင်းလို့ခေါ်ဆိုအပ်တဲ့မဂ်ရှင်ရှင်ပါလမ်းကြောင်းကြီးကလည်းဘင်းကိုတင်းဆောင်ကြမတော့အောင်ထိချုပ်ထားနေတဲ့စွမ်းအားရှိဒါကြောင့်သူ့ကိုအင်္ဂလိပ်လိုလည်းခေါ်တယ်အလွန်ကြီးကျယ်တဲ့စွမ်းအင်ကြီးဖြစ်ခြင်းကြောင့်ဘိုးလိုလည်းခေါ်ပါတယ်နော်ပေါင်းလိုက်တော့အင်္ဂလိပ်ဘယ်နှပါလဲ၅ပါးတဒဝရိယသတိသမာဓိပညာပေါင်းလိုက်တော့ဘယ်နှခုလဲ၅ပါးအမတန်ခွန်အားကြီးမားတဲ့ဇောအင်းကြီးတွေဖြစ်ခြင်းကြောင့်သူကဘုံ၅ပါးလို့လည်းခေါ်တယ်သဒ္ဓါဘုံဝရိယဘုံသတိဘုံသမာဓိဘုံပညာဘုံအမတန်ကြီးမားတဲ့ခွန်အားပါဘလောက်ထိကြီးမားလဲသရဝတယောက်ကိုနတ်ပြည်ရောက်အောင်ပို့ဆောင်ပေးနိုင်တဲ့ဇောအင်းရှိတယ်အမေလေးပါမှထုတ်ဆောင်ကြင်တင်ပေးနိုင်တဲ့ဇောအင်းရှိတယ်မြတ်ပြည်ရောက်အောင်လည်းပို့ဆောင်ပေးနိုင်တဲ့ဇောအင်းရှိတယ်နိဗ္ဗာန်ရောက်အောင်လည်းပို့ဆောင်ပေးနိုင်တဲ့စွန့်ရင်ရှိတယ်ဒီကြည်ကြီးမားတဲ့စွန့်အားရှိအောင်မလားမရှိနိုင်ဘူးလောကဓာတ်သိအရေးကြီးတယ်ဒါကြောင့်ကမ္မဋ္ဌာန်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာတရားတရားရှိဖို့တော့သိအရေးကြီးပါတယ်ခင်နော်ဒါကြောင့်တချို့နေရာမှာတရားတရားကိုဖျက်ခြင်းကလက်နဲ့တူတယ်ယရဏာတွေကိုအမျိုးမျိုးတွေ့နေတဲ့ပုဂ္ဂိုလ်တယောက်ကလက်မရှိရင်ဒီယရဏာကိုကောက်ယူလို့ရပါမလားမရဘူးဒါကြောင့်တရားကိုလက်နဲ့တူတယ်လို့လည်းသုံးတယ်တချို့နေရာမှာတရားကိုဗီဇမျိုးစင်နဲ့တူတယ်ရင်ချစိတ်မျိုးစရာမျိုးစစ်မရှိခရင်မိမိလိုလားတောင့်တနေတဲ့အသည့်အပွင့်အပင်ရနိုင်ပါမလားမရဘူးမျိုးစစ်နဲ့တူတယ်လို့ဒီလိုလဲသုံးတာဒီတော့တရားတရားဒီသိအရေးကြီးပါဒီတရားတရားကဘာကိုယုံကြည်ရမယ့်တရားတရားလဲလို့ပြီးတော့ဘုရားကိုယုံကြည်ရမှာပါဘုရားဟောတဲ့တရားကိုယုံကြည်ရမှာဘုရားဟောတဲ့တရားအတိုင်းကျင့်လို့အရိယာဖြစ်သွားတဲ့အရိယာယဟန်အရိယာသူတော်ကောင်းယဟန်တော်များကိုယုံကြည်ရမှာပါဘုရားရှင်တန်ခါကိုမယုံကြည်လို့ဘာမှမဖြစ်ဘူး။ဒကမကြီးတွေမှာဘာမှအကုသို့လည်းမတိုးပါဘူး။ကိုမယုံကြည်တယ်ဘာမှမဖြစ်ဘူး။ဒါပေမဲ့ဘုရားကိုမယုံကြည်ဘူး။ဘုရားဟောတဲ့တရားအပေါ်မှာလည်းမယုံကြည်ဘူး။ဘုရားဟောတဲ့တရားအတိုင်းကျင့်လို့နိဗ္ဗာန်ကိုမြတ်မောက်ပြုတ်သွားတယ်။အရိယာသရောကောင်းတွေအပေါ်မှာလည်းမယုံကြည်ဘူး။ဆိုရင်တော့ဒကမကြီးတွေဒကမကြီးတွေနိဗ္ဗာန်ရောက်ဖို့ရန်အတွက်တော်တော်လေးဝေးသွားပြီ။ဒီယုံကြည်ချက်ကလေးခင်မြဲဖို့သိလို့နော်။ကဲသဏ္ဍဝရိယတတိသမားတိပညာဣန္ဒိကငါးပါးကဲခုပြောမိတာတွေဘာတွေရှိပါ့မလဲတတိပဌံ၄ပါးသမ္မပရံက၄ပါးအိဋ္ဌိပတ်က၄ပါးဣန္ဒိရေက၅ပါးဘောက၅ပါးကဲနောက်တစ်ခုမြတ်စွာဘုရားဘာဟောလဲမြတ်စွာဘုရားဘာတွေသိတယ်နော်မဟန္တေဘုဇင်္ဂေပရိက္ခဏာတိတိမဟာပညာမဟာတေကြီးကျယ်မြင့်မြတ်ကောင်းသောဘုဇင်ကေဘုဇင်ခုနှစ်ပါးမြတ်တရားတို့ကိုပရိက္ခဏာတိဉာဏ်ဖြင့်ပိုင်းခြားယူတတ်၏အတ္တတ္တမထို့ကြောင့်မဟာပညာရှိတဲ့ပုဂ္ဂိုလ်ဖြစ်တော်မူပါ၏။သမတန်ကြီးကျယ်မြင့်မြတ်တဲ့ဘုဇင်တရားခုနှစ်ပါးဘုဇင်ကဘောဓိအင်ကဘောဓိခွန်တဲ့မဉ္ဇဉ်ရဲ့အစိတ်အပိုင်းအင်္ဂါရတ္တိပဲနော်။ ဒီတော့မညာရဖို့ရအကြောင်းတရားတွေလို့ဒီနေရာမှာဆိုလဲရတယ်ဒါကတော့လောကီမဂ်ကင်းပဲလောကီဘုဇင်တွေပဲလောကရဘုဇင်ကတော့အရိယာမဂ်ရအစိမ့်ပဲအင်္ဂါတွေပဲဘောဓိခေါ်တဲ့အရိယာမဂ်ညာရအစိမ့်ပဲအင်္ဂါရတယ်ပဲဒီတော့ဒီဘုဇင်တရားတွေကဘယ်နှပါးရှိလဲ9ပါးဓမ္မဝိဇ္ဇာတတိတံဘုဇင်ဓမ္မဝိဇ္ဇာတံဘုဇင်ဝိရိယတံဘုဇင်ပိဋိတံဘုဇင်ပတ္တိတံဘုဇင်သမာဓိတံဘုဇင်ဥပက္ခတံဘုဇင်ဆိုပြီးဘုဇင်ဘယ်နှပါးရှိလဲ9ပါးဘုရားဘာသာဖြစ်ခင်ရင်ဒီလောက်တော့နားလည်ထားဖို့တိတ်ကောင်းတယ်နော်ဓာလိဒီမှာအခြေခံနားမလည်ရင်တရားနာရတာလည်းအရသာမရှိဘူးဘာရင်ပြောနေမှလည်းမသိဘူးဒီလိုဖြစ်တဲ့အဲဒီတော့ဒီတတိတံဘောဇဉ်ဆိုတာကဘာလဲတတိယတရားအာယုန်တွေကိုအဖမ်းမထက်တဲ့ရှုဘသုံးသပ်နေတာပဲတတိယတရားအာယုန်တွေကဘာနေလဲကာယဝေဒနာစိတ်ဓာတ်ဓမ္မကာယဆိုတဲ့အတိုင်းမှာသမထလည်းပါတယ်ဝိပဒနာပိုင်းဝိပဒနာဉာဏ်ရဲ့အရှုခံအမြင်ဖြစ်တဲ့ယုံနာကြောင့်ကျသင်္ခါရတရားတွေလည်းပါတယ်။ကာယ ानु ပါဒနာတတိပ္ပံနော်။ကာယ ानु ပါဒနာတတိပ္ပံအပိုင်းမှာပါဝင်နေတဲ့တတိတံဘုဇင်ပဲ။ဝေဒနာ ानु ပါဒနာတတိပ္ပံမှာပါဝင်နေတဲ့တတိဟာလည်းတတိတံဘုဇင်။စိတ္တ ानु ပါဒနာတတိပ္ပံမှာပွားနေတဲ့တတိဟာလည်းတတိတံဘုဇင်။ဓမ္မ ानु ပါဒနာတတိပ္ပံကိုပွားနေတဲ့တတိဟာလည်းတတိတံဘုဇင်ပဲနော်။ပြီးတော့ကာယဝေဒနာစိတ္တဓမ္မခေါ်တဲ့ယုံနာကြောင့်သင်္ခါရတရားတို့ကိုဝိပဒနာရှုပါသုံးကနေတဲ့တတိတိဘာဘုဇင်လဲတတိတံဘုဇင်ပဲနော်သူကတတိကအမှတ်ရတာပဲဒါပြီးနဲ့တတိယပရိခေတဝါပညာယအနုပတ္တတိအထကရမြတ်ကဒီလိုဖွင့်တာလေတတိကမိမိရှုမဲ့အာယုံကိုလှမ်းပြီးသိသိတဲ့လက်နဲ့တွေ့တယ်ပညာကအဖမ်းမအထက်ထရှုဒီတော့ဗရမယလေးတစ်လုံးဆိုကြပါလို့လေဝါဘောတင်ကြည့်လိုက်ပရမျာလေးတလုံးကိုကောက်ယူလိုက်တဲ့လက်နဲ့တတိနဲ့တွေ့တယ်။ကြည်နေတဲ့မျက်လုံးနဲ့ပညာနဲ့တွေ့တယ်။အဓိပ္ပာယ်မတွေ့ဘူးနော်။အဲဒါလက်ကဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်လှည့်လိုက်ပြီးမယ်။မျက်လုံးကတတိချာချာကောင်းမကောင်းကြက်ကြက်နဲ့ခွဲခြားသိပြပြီးကြည့်။အဲဒီပုံစံလိုပဲတတိကသူကသမထပိုင်းဖြစ်ခဲ့ရင်လည်းသမထနမိတ်အာယုံဘောကိုသူကလှမ်းလှမ်းပြီးတော့အာယုံယူပြီးတတိအာယုံယူပြီးတဲ့အာယုံကိုပညာကတို့တွင်သိတယ်ဥပမာဝင်လင်းထွက်လင်းရှုတယ်ဆိုကြဆိုဝင်လင်းထွက်လင်းအာယုံပေါ်၌အမှတ်ရနေအောင်တတိကပြုပြင်ပေးတယ်သိသိပေးတယ်သိသိတတိကသိသိပေးလိုက်တဲ့ဒီဝင်လင်းထွက်လင်းအာယုံကိုပညာကဝင်လင်းပဲထွက်လင်းပဲလို့သိတယ်အဆင့်သိမမြင်ပါဘူးဒါသမထပိုင်းနော်အဲဒီကနေတစ်ဆင့်နဲ့တစ်ဆင့်တက်လာလိုက်တာနောက်ဆုံးမိခိုးရောင်မိခိုးရောင်ကနေအဖြူကနေပြီးတော့နောက်ဆုံးအလွန်ကြီးနေတော့ပါတယ်ပရိဘကနမိတ်ဆိုင်ပြီးပဲဆိုကြဆိုနော်အဲ့ဒီမှာတတိကဒီပရိဘကနမိအာယုံကိုထက်ခထက်ကသုံးသပ်တယ်ထက်ခထက်ကအမှတ်ရတယ်။ပညာကဒီပရိဘကနမိအာယုံကိုထိုးထွင်းသိဒါကသမထပဲ။ဝိပဿနာပိုင်းရောက်လာပြီဆိုလို့ရှိရင်တတိကဒီယုတ်တရားတွေကိုထက်ခထက်ကသုံးသပ်တယ်သိသိတယ်။ပညာကဒါယုတ်တရားပဲလို့ထိုးထွင်းသိ။အဲယုတ်တရားမှလည်းခွဲခြားပြီးပြောမယ်ဆိုရင်တတိကပထဝီဓာတ်ကိုထက်ခထက်ကသိသိတယ်ပညာကပထဝီဓာတ်ကိုထက်ခတ်တက်ကထွွထွင်းသိတတိကအာဘောဓာတ်ကိုထက်ခတ်တက်ကသိသိပြည့်တဲ့ပညာကထွွထွင်းသိအဲ့ဒီပုံစံစနစ်ဖြင့်တတိနဲ့ပညာဟာလုံငန်းခွင့်မှာတွဲသွားကြပါတယ်အဲ့ဒါတတိကအာယုံကိုသိသိပြည့်ပြီးတော့ပညာကထိုတတိသိသိပြည့်တဲ့အာယုံကိုသိအဲ့ဒါတတိကယုတ်တည်နန္တိကိုသိသိပြည့်ရင်ပညာကထိုယုတ်နန္တိတို့ရပရမတ္တဓမ္မသဘာဝမှန်ကိုဟုတ်တိုင်းမှန်စွာထွွထွင်းသိတတိကထိုယုတ်နန္တရားတို့ရဲ့အကြောင်းတရားတွေကိုသိသိပြေခဲ့ရင်လမ်းပြီးသိသိလိုက်ပြီဆိုရင်ပညာကထိုယုံနာကြောင့်သင်္ခါရထိုယုံနာဓမ္မသင်္ခါရတရားတို့ရဲ့အကြောင်းတရားတွေကိုထွထွင်းသိအဲအဲ့ဒီကနေရှိတဆင်းတက်လိုက်တဲ့အခါကျတော့အကြောင်းတရားတွေကတော့ဒီယုံနာတွေကိုတတိကသိသိပြေရင်ပညာကအကြောင်းတရားတွေကတော့ဒီယုံနာတွေကိုထွထွင်းသိတယ်သိပြီးတဲ့အခါမှာဒီတတိကနေပြီးတော့အကြောင်းတရားနေကတော့ထုံယုံနာသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာကိုလှမ်းသိသိလိုက်ရင်ပညာကလည်းအနိစ္စအခြင်းအရာကိုထုံထွင်းသိဒုက္ခအခြင်းအရာကိုလှမ်းသိသိပြင်ဒုက္ခအခြင်းအရာကိုထုံထွင်းသိတယ်အနတ္တအခြင်းအရာကိုသိသိရင်အနတ္တအခြင်းအရာကိုထုံထွင်းသိတတိနဲ့ပြင်းရတွဲသွားပါနော်အဲဒါကြောင့်ဦးဇင်းတို့ဒီဘုဇင်ခုနှစ်ပါးထဲမှာတတိတံဘုဇင်ကိုပွားလိုက်ရင်ဓမ္မဝိဇ္ဇာခေါ်တဲ့ပညာတံဘုဇင်ကိုပါမတော်ဘူးလားပါတယ်ဤကကုသိုလ်တရားလို့စူဇန်စင်ချင်းဆုံးဖြတ်တယ်။ဤကအကုသိုလ်တရားလို့စူဇန်စင်ချင်းဆုံးဖြတ်တယ်။တတိယတရားအာယုံဖြစ်တဲ့နန္တရားတွေကိုသိသိတဲ့အပိုင်းမှာယူပယုံကအာယုံယူပြီးဖြစ်ပေါ်နေတဲ့ အကောင်းအောင်စုယူပါယုံကအယုံသူကြီးဖြစ်ပေါ်နေတဲ့မကောင်းအောင်စုခေါ်တဲ့နော်ကုသိုလ်ဇောဝိသီအကုသိုလ်ဇောဝိသီတွေကိုသိစီနှိမ်ခဲ့ရင်ဤကကုသိုလ်တရားဤကအကုသိုလ်တရားလို့ခွင့်ချစိတ်ပြပြီးမသိနိုင်ဘူးလားသိနိုင်သွားပြီအဲ့ဒီလိုခွင့်ချစိတ်ပြပြီးသိတာကဘာလဲဓမ္မဝိဇ္ဇာသံဃောစဉ်ပဲနော်ဤကဖြူစင်းတဲ့တရားဤကမင်းကြီးတဲ့တရားဤကယုံညံ့တဲ့တရားဤကမောမြတ်တဲ့တရားဒီလိုခွင့်ချက်စိတ်ဖြာပြီးသိတာဓမ္မဝိဇ္ဇာဓမ္မဝိဇ္ဇာအဲဒီကနေရှေ့တဆင့်တက်လိုက်တော့ဒါကနမရူပပရိစ္ဆေဏံပိုင်းနဲ့အထုသူကဆိုင်ပါတယ်ပြည့်စရာပရိကဉာဏ်ပိုင်းနဲ့လည်းဆိုင်ပါတယ်ရှေ့တဆင့်တက်လိုက်တဲ့အချိန်ကမှဘာဖြစ်လာလဲသုတတိနဲ့သိသိထားတဲ့ကုသိုလ်သောအကုသိုလ်သောအဝိညာဘာဖြစ်တဲ့ယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်းပြီးတော့ရှုအဲဒီရှုတဲ့အပိုင်းမှာအနိစ္စလို့ဒီသင်္ခါရတရားတွေကိုဖြစ်ပြီးပြတ်တာကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့သိရင်ဆုံးဖြတ်ချက်ချတယ်။ဖြစ်ခြင်းပြင်းခြင်းဖြင့်အနိစ္စခံရတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့သိရင်ဆုံးဖြတ်ချက်ချတယ်။မပြည့်စုံတဲ့အခြေခံအခိုင်အမာနှစ်သာရအပြည့်ဒီနေ့တဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနတ္တလို့သိရင်ဆုံးဖြတ်ချက်ချတယ်။အဲဒီလိုသိရင်ဆုံးဖြတ်ချက်ချနိုင်တဲ့အပိုင်းကိုတော့ဝိပဿနာပိုင်းဒါလည်းဓမ္မဝိဇ္ဇာသံဃောခြင်းပဲ။အဲဒီနဲ့အစစ်မြင်လိုက်တဲ့အချိန်ကမှအဖြစ်ကိုမကြည့်တော့ဘဲနဲ့နောက်ဆုံးအပြည့်တည့်တည့်ကြည့်မယ်။အကြောင်းတရားနေနေကွာတော့ထိုယုံနာဓမ္မသင်္ခါရတရားတို့ရဲ့အပြည့်တည့်တည့်ကိုကြည့်ရကနေနောက်ဆုံးမဖြစ်မပြတ်တဲ့အတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုသံပြီးထိုးထွင်းသိပြီ။အဲ့ဒီအတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုထိုးထွင်းသိနေတာလေဓမ္မဝိဇ္ဇာသံဃောစဉ်ပဲ။နော်။ဒါကြောင့်သူကသူ့အစဉ်နဲ့သူ့အစဉ်တန်တဖြည်းဖြည်းမြင့်မသွားဘူးလား။မြင့်သွား။တတိသံဃောစဉ်ဓမ္မဝိဇ္ဇာသံဃောစဉ်နတ်တခုဝရိယသံဃောစဉ်အတူတူပဲခုနကဝရိယဘိုးဝရိယဣန္ဒြိနဲ့အတူတူပဲဒီတတိသံဃောစဉ်နဲ့ဓမ္မဝိဇ္ဇာသံဃောစဉ်ဖြစ်ရအတွက်ဝရိယရဲ့အဘိထောက်ပါမှုမလိုဘူးလားလိုအပ်တယ်ကျူးစာအထုတ်ဘယ်လိုကျူးစာတယ်လဲဥတည်ကြခေးပါမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုငါမဖြစ်အောင်ကျူးစာအထုတ်မယ်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုငါပဲနေအောင်ကျူးစာအထုတ်မယ်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုငါဖြစ်အောင်ကျူးစာအထုတ်မယ်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုစတဲ့တဲ့ကိုတို့ပါအောင်ငါကျူးစာအထုတ်မယ်ဆိုတဲ့ဒီဥတည်ချက်ဖြင့်တတိယတရားအာယုံဖြစ်တဲ့ဒီကာယဝရဏစိတ်ဓမ္မအမိရတဲ့တရားတွေကိုပဲအဖမှန်အထက်တဲ့ရှုပါသုံးတတ်ရပါတယ်နော်အဲဒီလိုရှုပါသုံးတတ်တဲ့နေရာမှာစိတ်ကနောက်ကိုဆုံးမသွားရဘူးစိတ်တောင်လေးတစ်ခုကိုမိတုပ်လိုက်ရင်နေပြီးတော့နောက်ကိုတွန့်သွားတယ်လို့မိမိတို့ကတရားတစ်ခုကိုအထုတ်ပြီးဆိုရင်အဲ့ဒီစိတ်တောင်လေးနောက်ကိုတွန့်သွားသလိုစိတ်ဓာတ်တွေကတွန့်ဆုပ်သွားရမလားမတွန့်ဆုပ်ရဘူးဒီလိုဆိုရင်အိမ်ပြန်ရမလားမပြန်ရဘူးဟမ်ဒီဒီကမကြီးဒီအဲ့ဒါစဉ်းစားကြနော်သူစိတ်ဓာတ်ကနောက်တွန့်သွားပြီဆိုလို့ရှိရင်လည်းရှင်ဒီနိဗ္ဗာန်ရပါမလားမရနိုင်ဘူးနော်နောက်တစ်ခုတတိပြီးတော့ဓမ္မဝိဇ္ဇာဝရိယနောက်တစ်ခုပီတိပိဋိသံဃောစဉ်ပိဋိလည်းသူကဘုဇဉ်တရားတစ်ပါးအဖြစ်နဲ့ဘုရားဟောထားတယ်။အဲဒီပိဋိကတော့ဇာန်နဲ့ရှင်တွဲနေတဲ့ပိဋိလည်းရှိတယ်။ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ပိဋိလည်းရှိတယ်။လုပ်ငန်းခွင်တစ်ခုကိုဇာန်ပိုင်းပဲဖြစ်ဖြစ်ဝိပဿနာပိုင်းပဲဖြစ်ဖြစ်လုပ်ငန်းခွင်တစ်ခုလုပ်တဲ့အချိန်ကမှနှစ်သက်မှုကြည်နူးမှုမရှိဘူး။အရသာပေါ်ပါမလား။မပေါ်နိုင်ဘူး။နှစ်သက်မှုကြည်နူးမှုလေးတစ်ခုခုရှိမှအရသာကပေါ်တယ်ဒါမှရှိဆက်ပြီးလုပ်ငန်းကလုပ်ချင်းအကယ်၍ဒီနှစ်သက်မှုကြည်နူးမှုမရှိခင်ဘာဝနာလုပ်ငန်းခွင်မှာစိတ်ကပြင်းချောက်ချောက်ချောက်တွေ့တွေ့ဖြစ်နေတဲ့စိုးစိုးပြင်းပြင်းမရှိဘူးစိတ်ဓာတ်ကစိုးစိုးပြင်းပြင်းမရှိခင်လို့ရှိရင်ဒီနေ့ကရနိုင်မလားမရနိုင်ဘူးဒါကြောင့်ဒီပိဋိကလည်းသူကလိုအပ်တယ်သူ့အစဉ်နဲ့သူလိုအပ်တာပါနော်အဲဒါဝိပဿနာဘိုင်းမှာအထုသဖြင့်ကတော့ပို့ပြီးလိုအပ်ပါဝိပဿနာပိုင်းမှာဝိပဿနာရှုရတာနဲ့ပတ်သက်ပြီးမိမိစိတ်ထဲမှာနှိမ့်ချဖို့ကဘာမှမတွေ့ဘူး။တရားရှုရတာလည်းဘုရားရှုလို့လည်းမကောင်းပါဘူး။ထိုင်ရတာဘယ်လိုဖြစ်နေမှလည်းမသိပါဘူး။ထိုင်လို့လည်းမကောင်းဘူးစသည်ဖြင့်ဒီလိုတွေဖြစ်လာပြီ။အဲ့ဒီအခါမှာပီတိဖြစ်သလား။မဖြစ်တော့။ပီတိမဖြစ်ဘူးဆိုလို့ရှိရင်ဒီဘက်ကတရားတွတ်တက်ပါမလား။မတွတ်တက်နိုင်ဘူး။ဒါကြောင့်တောင်းကြောင်းတောင်းကြောင်းလေးတွေပေါ့နော်။တချို့ဒီကမကြီးတွေကတော့ပြောကြပါတယ်။သူတို့ကဒီကမဖြစ်လို့ဘုန်းကြီးကပြောတယ်လို့သဘောပေါက်နေပါလား။ဒီလိုလိုဒီတစ်ပါးကြောင့်လေးနေကျင်လိုက်တာဗျာတကယ်တမ်းတစ်ပါးကြောင့်နေကျင်နေဆိုရင်တော့ဘုန်းကြီးကကဲယောက်ျားဖြစ်အောင်ကျူးစားကြလို့ပြလိုက်တော့အရှင်ဖျားကမဖြစ်နိုင်တော့ပြောတော့ကိုတဲ့နော်တကယ်တမ်းယောက်ျားဖြစ်ပါပြီဆိုတော့အဲ့ဒီလိုကြောင်းမှနားနေမလားဟမ်အ မဖြစ်သေးလို့ဘုန်းကြီးကတော့ပြောတယ်လို့သဘောပေါက်ပါတယ်တကယ်တော့ယောက်ျားဖြစ်ပြီဆိုတော့လည်းသူက ground ကျရောက်မှာဟုတ်ဟုတ်တယ်မလားတော်တော့ဖြစ်တယ်နော်ဒါကြောင့်သူကလုပ်ငန်းခွင်တစ်ခုမှဒီလိုတောကြောင်းတောကြောင်းမှနေရတဲ့ဖြစ်ဆိုင်တဲ့ပီတိလေးရှိဖို့လိုတယ်ဒီတောကြောင်းတောကြောင်းဒီမှာဘုရားရှင်ရဲ့တရားတွေကိုကြည်ကြံကြိုးကိုပွားများအထောက်နေရတဲ့ပီတိဖြစ်ဖို့လိုတယ်အဲ့ဒီလိုမှပီတိမရှိဘူးဆိုရင်တော့ဒီယောဂီဘာဖြစ်လဲပြန်ပြေးတာပဲခမင်းကဒီနေရာမှာနေရတဲ့ပီတိချမ်းသာဖို့မရှိတော့ဘူးနော်ဒါကြောင့်ဒီပီတိဟာမဲ့ဖို့နေပါရာရင်အတွက်လည်းအလွန်အရေးကြီးပါတယ်နောက်တစ်ခုပါဘုရားရှင်လည်းပတ္တတိပီတိဖြစ်လာပြီဆိုလို့ရှိရင်လုပ်ငန်းခွင်တစ်ခုပေါ့တမထာဘိုင်းမှာဖြစ်ဖြစ်ဥပဒနာဘိုင်းမှာဖြစ်ဖြစ်လုပ်ငန်းခွင်တစ်ခုကပီတိဖြစ်လာပြီဆိုလို့ရှိရင်ဘာဖြစ်လာလဲစိတ်ကြီးငြင်းအေးသွားစိတ်ဘူးကိုယ်ဘူးတွေအလုံးပျောက်သွားဥပမာဆိုကြပါစို့အလွန်ကြီးလင်းတောက်ပါနေတဲ့အာနာပါနပရိဘကနမိတ်ကိုအာယုံယူပြီးတော့ဇန်လေးတွေဝင်စားနေလိုက်တယ်ဆိုချင်းကမှသူ့ဆိုင်ဆိုင်ရာပီတိလေးတွေဖြစ်တတိယဇန်အထိဆိုကြပါစို့နော်အဲစရုပ်စရုပ်ပိစကဏိနဲ့ဆိုတတ္တိယဇန်တိဒုက္ခဏိနဲ့ဆိုရင်တော့ဒုတိယဇန်တိပေါ့နော်ပိဋိပါနေတဲ့ပိဋိပါနေတဲ့ဒီဇန်တွေကိုဝင်စားလိုက်တဲ့အချိန်ကမှစိတ်တွေကကြည်နုပြီးတော့ဤကံသွားတယ်အဲဒီဘက်ကသုဒ္ဓဝိပဿနာယဏိကပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းတတ္တိလေးပါရှုတာတတ္တိလေးပါရှုလိုက်တဲ့အချိန်ကမှအရှူတွေပေါ်လာပြီးအကြည့်တွေပေါ်လာပြီးဒီအကြည့်တမှာဘာဝနာစိတ်ကလေးကတဏှာဤနှစ်နိုင်ဆက်ပြီးညီဝတ်ဆိုကပ်ပြီးဒီနေရင်ထိုးချင်းကမှလည်းထိုးညာနဲ့ပိဋိပြီးရှင်းသွဲပြီးဖြစ်နေပါတယ်ပိဋိတွေပေါ်လာတယ်အရိကဏိရှိတဲ့ဆင်းတက်လိုက်တဲ့အချိန်ကကျတော့ယုတ်ဒီနန္ဒီတိပြီးအကြောင်းတရားအကျိုးတရားတွေသိသိနှဲပြီးအကြောင်းတရားနည်းလို့ကဒီယုတ်နန္ဒီကောနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့ဝိပဿနာရှုနှံပြီးအေးချမ်းတဲ့နေရာတွေပေါ့နော်အဲ့ဒီအချိန်ကမှတကယ်ဘုရားအပေါ်မှာကြည်ညိုလေးစားနေတဲ့ပီတိတွေဘုရားကိုဘုရားကုန်းတော်အပေါ်မှာအမတ္တနှစ်သက်မြန်လို့နေတဲ့ပီတိတွေဘာဖြစ်လို့လဲဘုရားဟောတဲ့တရားတွေမှန်လို့မှန်လို့နော်ကိုယ်တိုင်သိလာတဲ့အခါဘုရားကိုကြည်ညိုလင်းတဲ့ကြည်ညိုနေတဲ့ပိဋိတွေတရားကိုကြည်ညိုနေတဲ့ပိဋိတွေဘုရားဟောတရားတွေနဲ့ပတ်သက်ပြီးဒီလိုရှုပ်ပါသုံးသပ်ခွင့်ရတဲ့အတွက်အလွန်ကျဉ်းနေတဲ့ပိဋိတွေဖြစ်လာတတ်ပါတယ်။အဲ့ဒီပိဋိတွေကသို့ပုဂ္ဂိုလ်ကိုနိဗ္ဗာန်ရောက်အောင်တွန့်ဖို့ပြင်မဲ့စွမ်းအင်ကြီးတွေဖြစ်တယ်။ဒါကြောင့်လုပ်ငန်းခွင်တစ်ခုမှဒီပိဋိဟာလည်းဖြစ်ဖို့လိုအပ်ပါတယ်နိဗ္ဗာန်ရရေးအတွက်နော်။ကဲနောက်တစ်ခုကပါလဲပိဋိဖြစ်ပြီဆိုရင်ပတ္တိအဲ့ကိုစိတ်တွေကအလိုလိုငြင်းအေးလာတယ်။ဒါပီတိနဲ့ရှင်တွဲနေတာ။စိတ်တွေကငြင်းအေးချမ်းမှုရှိလာပြီးစိတ်ဘူးတွေဘာမှမရှိတော့ဘူး။ကိုယ်အဘူးလည်းမရှိတော့ဘူး။ကိုယ်ဒီကလည်းပေါ်ပါပြီးစိတ်တွေကလည်းအေးချမ်းလာပြီးဆိုလို့ရှိရင်လုံငန်းခွင်ဆက်လုပ်ဖို့ရတယ်။စိတ်ဓာတ်တွေကသိပြီးထက်သန်လာပြီ။နောက်တစ်ခုဘုဇင်တရားကပါလဲ။သမာဓိကဘုဇင်။ကိုယ်စိတ်တွေငြင်းအေးလာပြီးဆိုရင်သမာဓိကအလိုလိုဝင်လာတာပါနော်။သမထဘိုင်းမှာပဲဖြစ်ဖြစ်ဝိပဿနာဘိုင်းမှာပဲဖြစ်ဖြစ်ကိုယ်စိတ်တွေကအေးချမ်းမှုမရှိဘူးပူနေတယ်အလုပ်တွေပြန်ပြီးစဉ်းစားလိုက်အလုပ်တွေကလည်းနောက်ပဲတပုံကြီးပြန်နေတယ်ပူနေရတယ်ဟုတ်တယ်မလားဟိုကပြန်စဉ်းစားလိုက်ဟိုအရီကလည်းတပုံကြီးပြန်နေတယ်ဟိုအရီဆိုတာဘာသာဟမ်သိပါတယ်ကိုယ့်အကူနားလည်ပါတယ်နော်အဲ့ဒီဟိုအရီအကုန်လုံးပဲအဲ့ဒီတော့အဲ့ဒီဟိုအရီကလည်းတပုံကြီးပြန်နေတယ်စိတ်ထဲမှာပူနေရတယ်အဲ့ဒီအပူတွေသိမြနေတဲ့ပုဂ္ဂိုလ်အေးချမ်းမှုရပါမလားမရဘူးမရရင်တမာတိဖြစ်မလားမဖြစ်ဘူးအဲ့ဒါသမထဘိုင်းမှလည်းတမာတိမဖြစ်နိုင်ဘူးဝိပဿနာဘိုင်းမှလည်းတမာတိကမဖြစ်နိုင်ဘူးအပူရိအေးသွားမှပတ္တိဖြစ်မှတမာတိကဖြစ်နိုင်တယ်နော်နောက်တစ်ခုတမာတိရှိမှလည်းယထဘုဒ္ဓညာဟုတ်တယ်မှဆိုသိတယ်ဓမ္မဝိဇ္ဇတံဘောဇင်းတိတံဘောဇင်းစတဲ့ဒီဘောဇင်းတရားတွေကဖြစ်မှာတမာတိမရှိရင်ကိုဖြစ်မလားမဖြစ်နိုင်ဘူးကဲတမာတိလည်းဘောဓိအင်္ဂဘောဇင်းတရား9ပါးထဲမှာမပါဘူးလားပါနေတယ်ကဲနောက်တစ်ခုကလည်းဥပ္ပခာတံဘုဇင်တဲ့အထုသဖြင့်ဒီဥပ္ပခာကတော့သင်္ခါရဥပ္ပခာကိုအထုသဖြင့်ရည်ညွှန်းထားပါတယ်တတရမစ္ဆတတစတိသိပ္ပံနော်အာယုန်ဤဘယ်အာယုန်နဲ့ပဲဖြစ်ဖြစ်အိဋ္ဌအာယုန်နဲ့ပဲဖြစ်ဖြစ်အနိဋ္ဌအာယုန်နဲ့ပဲဖြစ်ဖြစ်မိမိအလွန်နှိမ့်ချတဲ့အာယုန်နဲ့ပဲဖြစ်ဖြစ်မနစ်ကြိုက်ဖွယ်ရအာယုန်နဲ့ပဲဖြစ်ဖြစ်ဘယ်အာယုန်နဲ့မှဆိုထိခိုက်နေတဲ့အချိန်ခါမှာမိမိရဲ့စိတ်ကိုအလဲအလတ်မှထားနိုင်တဲ့စွန့်အင်ရှိရတယ်။အလဲအလတ်မှထားနိုင်တဲ့စွန့်အင်ဆိုတာကအကုသိုလ်တွေလည်းမဖြစ်အောင်အလွန်နှက်တဲ့မြတ်လို့မှုတွေလည်းမဖြစ်အောင်စိတ်ကိုအလဲမှညင်အောင်ထားနိုင်ဖို့လိုအပ်တယ်နော်။အထူးသဖြင့်တော့ဥစ္စာတော့သင်္ခါရတရားတွေပေါ့ယုံနာကြကြသင်္ခါရတရားတွေကအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်ပြီးတော့ဝိပဿနာရှုတာရှုလိုက်တဲ့အချိန်ခါမှာဒီသင်္ခါရတရားတွေအပေါ်နဲ့ကြောက်ကြမှုကြောက်တာမှုတွေဘာမှမရှိတော့ဘူး ဒီသင်္ခါရတရားတွေအပေါ်၌နောက်ထပ်လိုလံတောင့်တမှုတွေလည်းမရှိဘူးဒီသင်္ခါရတရားတွေဒီလိုပြည့်စုံနေတဲ့အတွက်ကြောင့်တို့ကမပြည့်စုံအောင်ပြုလုပ်မယ်ဆိုတဲ့ကြောင့်ကြောင့်မှုတွေလည်းမရှိတော့ကြောင့်ကြပြင်း၍တောင့်တပြင်း၍နေသာထိုင်သာအဲ့ဒီမှာရှိလာတယ်ဒီသင်္ခါရတရားတွေကိုဥဒ္ဒတိမူနိုင်တယ်ဆိုပြီးသာကတော့ဒီလိုဖော်ပြထားတယ်ဥဒ္ဒတိနောဆိုတဲ့သကလုံးကိုမြေတော်ဘုရားကြီးကတော့ဥဒ္ဒတိမူတယ်ဆိုပြီးဒီလိုဖော်ပြထားတယ်ဒီဥဒ္ဒတိမူတယ်ဆိုတာဘယ်လိုဟာလဲဥပမာလေးကတော့နည်းနည်းရိုင်းလို့တော့ရှိပြီလေအဓိပ္ပာယ်ပေါ်လွင်စေတဲ့အတွက်အထက်ကရကပွင့်ထားလို့ဘုန်းကြီးတို့ကတော့ဟောအောင်ပါပဲနော်တက္ကတုမှာမျိုးသမီးတယောက်ရှိတယ်ဆိုကြပါလို့ဒီအင်းရှင်မကသူကအချမ်းအချမ်းယောက်ျားတွေနဲ့ဖောင်ပြတတ်တဲ့အလေးကြီးဖြစ်နောက်ဆုံးကိုပိုင်တိသွားပြီတိသွားလိုက်တဲ့အချိန်ကမှဒီယောက်ျားကဘာဖြစ်တယ်လဲဒီအင်းရှင်မကိုသူကစွန့်လွတ်လိုက်စွန့်လွတ်ပြီးတဲ့အချိန်ကနေစပြီးတော့နောက်ပိုင်းဒီအင်းရှင်မဒီတခြားတခြားပုဂ္ဂိုလ်တွေနဲ့ဘယ်လိုပင်ဖောင်ပြတော့လဲစွန့်လွတ်လိုက်တဲ့ဒီယောက်ျားရဲ့တန်တမဒီအင်းရှင်မအပေါ်နဲ့သို့မဟုတ်ဒီအမျိုးသမီးအပေါ်နဲ့သူဟာလိမ့်လိမ့်ရှုထားနိုင်တဲ့သဘောမရှိတော့ဘူးလားရှိသွားပြီအဲ့ဒီပုံစံလိုပဲဥဒ္ဒတိမူတယ်ဆိုတော့ကဒီယုံနာကြောင့်ကြောင့်သင်္ခါရတရားတွေနဲ့ပတ်သက်ပြီးနောက်ထပ်တောင့်တမှုကြောင့်ကြောင့်မှုတွေဘာမှမရှိဘူးလူဖြစ်ခြင်းနဲ့သိထားတယ်နတ်ဖြစ်ခြင်းနဲ့သိထားတယ်ဒီမှာဖြစ်ခြင်းနဲ့သိထားတယ်ပေါ့နော်အဲ့ဒီသိထားတယ်လုံးလုံးမရှိတော့ဘူးလုံးလုံးမရှိမှနောက်ထပ်ဖြစ်ခြင်းနေသေးတယ်ဆိုရင်တော့ဒီနိဗ္ဗာန်ရောက်ပါမလားမရဘူးလူနတ်ဖြစ်ခြင်းနတ်ဘဝရမယ်ဒါရတဲ့ကံကိုအထုခိုင်းပေါ့နော်ဒီမှာဖြစ်ခြင်းဒီမှာရောက်ကြောင့်ကံတွေကိုအထုခိုင်းဒီမှာဘဝရမယ်လူလည်းမဖြစ်ချင်တော့ဘူးနာလည်းမဖြစ်ချင်တော့ဘူးမြတ်ဒီဘဝလည်းမဖြစ်ချင်တော့ဘူးဆိုရင်တော့လူဘဏ္ဍဘဝဒီမှာဘဝဒီမှာထွံ့ရောက်ရာဖြစ်တဲ့နိဗ္ဗာန်ကိုသာလူချင်းနဲ့စိတ်နဲ့ရှိလဲကြိုးစားခဲ့ရင်မိမိလည်းပါရမီရလျော့စွာအောင်မြင်ခဲ့မယ်ဆိုရင်ထိုချင်းကမှ30ဘဝမှာဝင်လုံးချွတ်လွတ်မသွားနိုင်ဘူးနော်လွတ်သွားနိုင်တယ်လွတ်သွားနိုင်တဲ့အတွက်ဒီလိုလွတ်နိုင်ရေးမှာဘာလုပ်ရမလဲဣဇ္ဇတဗိဒ္ဓနထာနမှာတည်ရှိနေတဲ့30ဘဝအတွင်းတည်ရှိနေတဲ့ယုံနာဓမ္မသင်္ခါရတရားမှန်သမျှအပေါ်နဲ့ကြောင့်ကြမှုတောင့်တမှုမရှိရဘူးဥဒ္ဒတိမူနိုင်တဲ့စိတ်ဓာတ်ရှိရမယ်နော်တကယ်ရင်ဒါဒီလိုဥဒ္ဒတိနာမူနိုင်မယ်ဆိုလို့ရှိရင်တကယ်ကြီးလူမကြီးတွေအိမ်ပြန်ကြပါဦးမလားဟမ်ဥပက္ခံထမ်းနိုင်သွားပြီသူ့ဟာသူဖြစ်ခြင်းဟာဖြစ်ပစီတော့ဒါလည်းယုတ်တရားနန္တရားပဲမိမိလည်းယုတ်တရားနန္တရားပဲဒီယုတ်တရားနန္တရားတွေအကုန်လုံးဖြစ်ပြီးပြည့်နေတာပဲဘာမှလိုက်ပြီးကြောင့်ကြစရာတောင့်တစရာမရှိဘူးဆိုတဲ့ဒီအဆင့်ကိုစိတ်ကအများနဲ့ရောက်ပြီကိုလိုအပ်တယ်နော်အဲ့ဒါဟာနိဗ္ဗာန်ကိုရောက်စေတတ်တဲ့စွမ်းအင်တစ်ခုဖြစ်တယ်။ဘောဓိခေါ်တဲ့မညာရဲ့အစိမ့်ပဲအကြောင်းအင်္ဂါရတစ်ခုလည်းဖြစ်ပါတယ်။ဥပက္ခမထမ်းနိုင်ဘူး။မထမ်းနိုင်မို့မထမ်းနိုင်မို့ဟောသူကဒီလိုဖြစ်နေမယ်ဆိုရင်ဒီနိဗ္ဗာန်ရပါမလား။မရနိုင်ဘူး။ကဲနိဗ္ဗာန်ကိုလိုချင်သလားမလိုချင်ဘူးလားမေးရင်ဒီဘကြီးတွေဒီမကြီးတွေဘယ်လိုဖြစ်မလဲ။ဟမ်ကဲဥပက္ခထမ်းနိုင်သလားမထမ်းနိုင်ဘူးလားမေးရင်ဟောအဲ့ဒီတော့အကြောင်းတရားရှိမှအကျိုးတရားကပေါ်မှာအကြောင်းတရားကိုမထူထောင်နိုင်ရင်ဒီအကျိုးတရားပေါ်လာပါမလားဘုရားနိဗ္ဗာန်ကိုအကျိုးလို့ဘုန်းကြီးပြောလို့ရမှာဘူးနော်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့မဉဏ်ဘုံဉဏ်ကတော့ဝိပဿနာဉဏ်ကြောင့်ဖြစ်ရတယ်ဝိပဿနာဉဏ်တွေကအစစ်အစဥပနိတ္တတတိနဲ့ကျေစုပြုပေးမှဒီမဉဏ်ကပေါ်မယ်မဉဏ်ဘုံဉဏ်ပေါ်လာမှဒီအနင်္ဂရတအငိမ့်တဲ့နိဗ္ဗာန်ကိုလှမ်းပြီးအာယုံယူနိုင်မှာဖြစ်နော်ကဲပေါင်းလိုက်တော့ဘုဇဉ်ဘယ်နှပါးလဲ9ပါးတတိသံဘုဇင်ဓမ္မဝိဇ္ဇာသံဘုဇင်ဝိရိယသံဘုဇင်ပိဋိသံဘုဇင်ပတ္တိသံဘုဇင်သမာဓိသံဘုဇင်ဥပက္ခသံဘုဇင်ပေါင်းလိုက်တော့9ပါးအဲ့ဒီဘုဇင်9ပါးကိုဖျားရှင်ဒီကိုယ်တိုင်မြတ်ဖို့ထွင်ဖို့ပြီးသိတော်မူတယ်တတ္တဝါတွေကိုလည်းကိုယ်တိုင်မြတ်ဖို့ထွင်ဖို့သိအောင်နိလန်စနစ်တွေကိုကြကြနက်နက်ထွင်ကြောက်ပြတာဆုံးဆုံးမှပြီးတော်မူတယ်ဒါကြောင့်ဖျားရှင်ရဲ့ပညာတော်သည်အလွန်ကြီးကျယ်မြင့်မြတ်တဲ့ပညာလို့မပြောနိုင်ဘူးလားပြောနိုင်ပါလားလောကမှာဥစ္စေတော်သမန္တမုဒ္ဒဖျားရှင်ကတွဲရင်ပေါ့ဒီလိုကြည်ကြဲမြင့်မြတ်တဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကလည်းများများရာဇဝင်မှာကြားဖို့တည်းမရှိသေးပါဘူးနော်ဒါဥဒ္ဒေနဲ့မျက်မှောက်ခိရာဇဝင်ကိုပြောတာပါအတိတ်ဟောရင်းကဘာလို့သတိမကပွင့်တဲ့ဘုရားရှင်တွေကိုယူရပြီးပြောတာမဟုတ်ပါဘူးမျက်မှောက်ခိရာဇဝင်ကိုပြောလိုက်တာပါဒီတော့ဥဒ္ဒေတို့မိမိကိုယ်တိုင်သိတယ်လို့သာဝကတွေကလည်းသိအောင်ပေါ့ဒီလိုညွှန်ကြားပြတ်တာပေးတာဟာဥဒ္ဒေတို့ဘုရားတက်ဆိုတဲ့ရှိပါတယ်ဒီလောက်ကြည်ကြဲတဲ့ဉာဏ်ပညာရှိနော်နတ်တခုကမဟာန္တရိယာမေကိမန္တာနိတမညာဖလာနိမဟန္တံအဘိညာယောမဟန္တံပရမတ္ထနိခန္ဓာပရိက္ခနာတိတိမဟာပညာမဟန္တရိယာမေကိအရိယမေတရား၄ပါးကြီးကျယ်မြင့်မြတ်တဲ့အရိယမေတရား၄ပါးတို့ကို၎င်းအရိယမေတရား၄ပါးဘာတွေလဲသောတပတ္တိမေ အကန္တဂါမိမေအနာဂါမိမေအရတ္တမေမဟာတဏိသာမညဖလာဏိကြည်ကျင်းမြင့်မြတ်တဲ့သာမညဖလာအမိယသောအရိယဘုလေးပါးတို့ကို၎င်းသောတပတ္တိဘုအကန္တဂါမိဘုအနာဂါမိဘုအရတ္တဘုနော်မဟာတအဘိညာယောကြည်ကျင်းမြင့်မြတ်တဲ့အဘိညာဉ်တရားအဘိညာဉ်တရားတို့ကို၎င်းအဘိညာဉ်နဲ့အေဒီဝိဒအဘိညာဉ်စသည်ဖြင့်ပေါ့လေအဘိညာဉ်ငါးမျိုးဆိုကြပါဆိုလောကီအဘိညာဉ်အာတော့ဖြင့်အညာနဲ့ပေါင်းရင်တော့အဘိညာဉ်၆ပါးပေါ့နော်အဲ့ဒီအဘိညာဉ်တွေကလည်းအလွန်ကြီးကျယ်မြင့်မြတ်တဲ့အဘိညာဉ်တွေပါဒီအဘိညာဉ်တွေကိုလည်းဘုရားရှင်တွေထိုးထင်မသိဘူးလားသိအရိယမတရား၄ပါးပဲရှိတယ်၅ပါးလို့ဘုရားမဟောဘူးအရိယဖို့လည်း၄ပါးလို့ပဲဟောတယ်၅ပါးလို့မဟောဘူးပြည်ရည်ကြကြပဲ၃ပါးရှိတယ်လို့လည်းမဟောဘူးငါးပါးရှိတယ်လို့လည်းမဟုတ်အတိအကျသိတယ်မိမိသိတဲ့အတိုင်းသာဝကတွေကိုလည်းဒီမညာအရိယမညာ၄ပါးအရိယဘုံညာ၄ပါးရအောင်ညွှန်ကြားပြတာမပြီးနိုင်ဘူးလားသိနေဒီလိုဆိုရင်ဒီအရိယမညာနဲ့အရိယဘုံညာနဲ့ရရှိအောင်ဗာကြည့်ရမလဲလို့ပြီးတော့သတိပ္ပဏ၄ပါးပဲနော်အဲဒီတော့သတိပ္ပဏ၄ပါးကိုအခြေကြည့်ပြီးကျင့်နိုင်တဲ့အချိန်ကမှသမဂ္ဂရဏ၄ပါးပါဝင်ရမယ်အဋ္ဌိပ၄ပါးပါဝင်ရမယ်ဣန္ဒိ၅ပါးဘုံ၅ပါးပါဝင်ရမယ်ဘုဇ္ဇ၇ပါးတွေပါဝင်နေရမယ်အရိယံကျင့်လိုက်မယ်ဆိုလို့ရှိရင်ဒီအရိယမလေးပါမရနိုင်ဘူးလားရမယ်အရိယဖို့လေးပါလည်းမရနိုင်ဘူးလားရတယ်အရိယံကျင့်ခဲ့ရင်အဘိညာဉ်အမျိုးမျိုးတွေလည်းမရနိုင်ဘူးလားမရနိုင်လေလက်တွေ့တန်တန်ကြည့်ဖို့မကောင်းဘူးလားသိကောင်းတယ်နော်နောက်တစ်ခုမဟာတံပရမတ္ထနိဗ္ဗာန်ပရိက္ခဏာတိဒီမဟာပညာမဟာတံကြီးကျယ်မြင့်မြတ်သောပရမတ္ထနိဗ္ဗာန်ပရမတ္ထနိဗ္ဗာန်တရားတော်များကြီးကိုပရိက္ခဏတိဉာဏ်ဖြင့်ပိုင်းခြားယူတတ်၏ဣတိတံသမထို့ကြောင့်မဟာပညာမြည်၏အလွန်ကြီးကျယ်မြင့်မြတ်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးကိုဉာဏ်ဖြင့်ပိုင်းခြားယူတတ်သောကြောင့်လည်းဘုရားရှင်၏မဟာပညာအလွန်ကြီးကျယ်တဲ့ပညာရှိတော်မူတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်မိမိကိုယ်တိုင်နိဗ္ဗာန်ကိုသိသလိုသာဝကတွေကိုလည်းနိဗ္ဗာန်သိအောင်ညွှန်ကြားပြတတ်ပြီးမပိနေဘူးလားပိနေမိမိလည်းသိတဲ့တပတ်ကိုလည်းညွှန်ကြားပြတာပြနေတယ်ဆိုရင်တိတဲ့ကြီးကျယ်မြင့်မြတ်တဲ့ဉာဏ်ပညာရှိအောင်မလားမရှိနဲ့နော်တိတော့ဒီနေရာမှာနည်းနည်းဘုဒ္ဓတရားတစ်ခုတော့ထက်ခါတက်ခါတော့ပြောဘူးပါတယ်နော်မနာဘူးတဲ့ပုဂ္ဂိုလ်ရဲ့အတွက်ဘုန်းကြီးငဲ့ပြီးတော့နည်းနည်းလေးတော့ပြောခြင်းတယ်နိဗ္ဗာန်အယူဆပေါ့နိဗ္ဗာန်အယူဆနဲ့ပတ်သက်ပြီးသာသနာတော်မှာဓာတ်ထံပြီးတော့ရှင်းရမယ်ပုံစံလိုဖြစ်တယ်နော်အဲ့ဒါနဲ့ပတ်သက်ပြီးတော့နိဗ္ဗာန်နဲ့ပတ်သက်ပြီးအယူဆတွေကတော်တော်လေးဝါဒကွဲပြားခဲ့တော့ရှစ်ခေတုံးတော့ပေါ့လေသတော်ကြီးတွေနိဗ္ဗာန်နဲ့ပတ်သက်ပြီးကျမ်းစာတွေတော်တော်ခမများများရေးခဲ့ကြပါတယ်။ဘုန်းကြီးလည်းခဏခဏပြောဖို့ပါတယ်နော်။တသင်္စကားပေါ့တသင်္စကားဆိုတာကတော့အနိစ္စကံဆိုတော့ဘုရားရဲ့တရားကိုယ်ရက်ကနေကျမ်းနာရတဲ့တသင်္စကားပါ။ရှစ်ခေတုံးကသကိုင်းဝါချက်လို့လည်းခေါ်တယ်ပေါ့။ခေအခေါ်သကလုံးကတော့ဝှချက်လို့ခေါ်တယ်။ဝှချက်ယူအားမှာမင်းကြောင့်တော်ဘုရားကြီးဆိုတာရှိပါတယ်။မင်းကြောင့်တော်ဘုရားကြီးကသာမီနေမှာတော့အလွန်နာမည်ကြီးတယ်အကျင့်သိက္ခာပိုင်းမှာလည်းအလွန်နာမည်ကြီးတော်မူပါတယ်ဒါရဏဆိုတော့မကတိဘူးဆိုတော့ဘုရားကြီးကသာမီကျွမ်းကျင်အောင်လည်းမကဘူးစကားသုံးနှုံပြောဆိုတဲ့အပိုင်းမှာလည်းအမတန်ကျွမ်းကျင်တော်မူတယ်အဲဒီတော့ဒီနေ့ကျန်းကုန်တဲ့လူပေါ့ရှမ်းပြည်ကနေမန္တလေးလာပြီးဂုံသွဲတဲ့ဂုံရုံးဂုံဝဲပြေလုံနေတဲ့ကျန်းကုန်တဲ့တူကသတော်ကြီးထံရောက်လာတယ်သရောကြီးကသူကခွင်တောင်းတယ်ဘုရားတော်ဗျာတပည့်တော်ဘုရားတော်ထာမနိဗ္ဗာန်နဲ့ပတ်သက်လို့မေခွန်းတစ်ခုမေ့ခြင်းလို့တပည့်တော်ကိုခွင့်ပြုတော်မူပါဒီတော့သရောကြီးကဗာအမင်းရှိတယ်အေးကောင်းပြီတကားအဲ့ဒီမေခွန်းကိုသင်တကားမန္တလေးမှာလေးပြင်းလေးရမှာရှိတယ်သရောကြီးတွေကသင်မေ့ပြီလားလို့သရောကြီးကမေ့ကြည့်တယ်တပည့်တော်လေးပြင်းလေးရရှိတယ်မန္တလေးမှာရှိတယ်သရောကြီးတွေကအကုန်လုံးမေ့ပြီဗျာတဲ့မေးပြီးတော့တင့်တကစိတ်ထဲဘယ်လိုနေသလဲတပည့်တော်စိတ်ထဲမှာသဘောမကျဘူးကြာဒီသရောကြီးတွေဖြေတာကိုတပည့်တော်ကသဘောမကျလို့ဆရာတော်ထံတပည့်တော်အခုရောက်လာတာဖြစ်အားဒီတော့သရောကြီးကဗာမေးကြည့်လဲအေးဒီလိုစင်တို့နှစ်ယောက်ဒီလိုလုပ်ရင်မကောင်းဘူးလားဘယ်လိုလဲမင်းနဲ့နိဗ္ဗာန်မရသေးဘူးနိဗ္ဗာန်ရအောင်ကျင်းငါဖြေလို့ရှိရင်လည်းမင်းသဘောကျမှာမဟုတ်ဘူးလေးပြင်းလေးရရှိတယ်သရောကြီးတွေဖြေတာတောင်းမှမင်းသဘောမကျဘူးဆိုငါဖြေလဲသဘောကျမှာမဟုတ်ဘူးဒီတော့ဒီလိုလုတ်ကြရင်မကောင်းဘူးလားမင်းလည်းနိဗ္ဗာန်မရသေးဘူးနိဗ္ဗာန်ရအောင်ကျင့်ဦးငါလည်းနိဗ္ဗာန်မရသေးဘူးနိဗ္ဗာန်ရအောင်ကျင့်မယ်မင်းလည်းနိဗ္ဗာန်ရပြီပြီငါလည်းနိဗ္ဗာန်ရပြီပြီဆိုမှတို့နှစ်ယောက်တွေ့ဆုံပြီဆွေးနွေးကြရင်မကောင်းဘူးလားတဲ့ဟုတ်တယ်မလားသရောကြီးကဒီလိုအမိန့်ရှိတယ်ဘာဖြစ်လို့လဲကတ္တနာကတိတ်ချေးတယ် အများအဖြင့်နားလည်နေကြတဲ့စကားလေးတစ်ခုရှိတယ်။နိဗ္ဗာန်ဘယ်နှမျိုးရှိတယ်လို့မေးရင်လောလောကုကုဘယ်လိုဖြစ်ကြလဲ။သာဥပါတိသေတနိဗ္ဗာန်၊အနုပါတိသေတနိဗ္ဗာန်ဆိုပြီးနှမျိုးရှိတယ်လို့ဒီလိုဖြေကြတယ်။အဲ့ဒီသာဥပါတိသေတနိဗ္ဗာန်နဲ့အနုပါတိသေတနိဗ္ဗာန်ပေါ့။နှမျိုးရှိတဲ့အချိန်ခါမှာသာဥပါတိသေတနုပါနိဗ္ဗာန်နဲ့အနုပါတိသေတနိဗ္ဗာန်ကိုတကယ်ပရမတ္ထနိဗ္ဗာန်ပရမတ္ထနိဗ္ဗာန်ကိုအတင်္ဂရတ္တနိဗ္ဗာန်လို့ဒီလိုလည်းခေါ်ပါတယ်နော်။ပရမတ္ထနိဗ္ဗာန်လို့ယူဆတဲ့သရောကြီးများလည်းရှိကြပါရဲ့။သာဥပါတိသေတနိဗ္ဗာန်၊အနုပါတိသေတနိဗ္ဗာန်ကတခြားပရမတ္ထနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့အတ္တကရတအငိဋ္ဌနိဗ္ဗာန်ကတခြားလို့ဒီလိုယူဆတဲ့သရောကြီးတွေလည်းရှိ။အဲ့ဒီအယူဆလေးနဲ့ပတ်သက်ပြီးဘုန်းကြီးကဒီညဘုသူတ္တလေးနည်းနည်းပြောနေတယ်နော်။သာဥပါတိသေတနိဗ္ဗာန်ဆိုတာကကိလေသာတွေတော့ကုန်သွားတယ်။ဒါပြင်းနဲ့ပရိနိဗ္ဗာန်မဆံရသေးတဲ့အတွက်ခန္ဓာ၅ပါးကျန်နေသေးတယ်။အဲ့ဒီခန္ဓာငါးပါးကြံနေသေးတဲ့အတွက်ကြောင့်သူ့ကိုသာဥပါဒိတ္တနိဗ္ဗာန်ပတ်ပြီလို့လဲကိလေသာကုန်တဲ့ခန္ဓာအကျဉ်းချံရှိသေးတယ်။ဒါကိုသကလုံးတစ်မျိုးနဲ့လှည့်သွင်းလိုက်တော့ကိလေသာပရိနိဗ္ဗာန်ဆိုပြီးဒီလိုလဲသုံးတယ်။ထိုကိလေသာပရိနိဗ္ဗာန်ဒီဘယ်ခင်ခါမှာဥဒ္ဓမြတ်စွာဘုရားတဦးပဲကြွပြောကြဆိုနော်။ထိုကိလေသာပရိနိဗ္ဗာန်ဒီမြတ်စွာဘုရားတန်တမ်းမှာဘယ်ခင်ခါမှာဖြစ်ခဲ့တဲ့လဲ။မဟာတက္ကရိတရား3ခုနှစ်နော်။ကဆုံးလပြီနေ့မှာဗောဓိမန္တန်ဆိုတဲ့ထိုနေရာမှာဖြစ်ခဲ့တယ်။မဟာဘောဓိပင်အောက်မှာပဲနော်ဒီတော့ဖြစ်တဲ့အချိန်ခါကာလမရှိဘူးလားရှိတယ်ဖြစ်တဲ့နေရာဒေသလည်းမရှိဘူးလားရှိတယ်သာဥဒါသာဥပါတိနိဒာနိဗ္ဗာန်ကိလေသာကုန်သွားတယ်နော်ခန္ဓာကိလေသာပြိနိဗ္ဗာန်လို့လည်းခေါ်တယ်နောက်တစ်ခုအနုပါတိနိဒာနိဗ္ဗာန်ဝိဘကံမဇ္ဇယုတ်တဲ့အကုန်လုံးအကျဉ်းချံမရှိခြုံငင်းသွားတယ်ဒါကိုခန္ဓာပြိနိဗ္ဗာန်လို့လည်းခေါ်တယ်အဲဒီခန္ဓာပြိနိဗ္ဗာန်ကိုဘုရားရှင်ဘယ်မှာစံတယ်လဲကုသိဏယုံမှာဘယ်ချိန်ကမှစံတယ်တက်တော်80ပြည့်တဲ့အချိန်ခါဝါရုံအဖြစ်45ဝပြည့်တဲ့အချိန်ခါမှာကုသိဏယုံမန္တမင်းတို့ရဲ့အင်းကြီးဥယျင်အတွက်မှခန္ဓာပရိနိဗ္ဗာန်စံတော်မူတယ်။ဒီတော့ခန္ဓာပရိနိဗ္ဗာန်စံရဒေသအတိအကျမရှိဘူးလား။ရှိတယ်။စံတော်မူတဲ့အချိန်ခါကာလလည်းအတိအကျမရှိဘူးလား။ရှိနေတယ်။ဒီတော့သာဥပါဒိတ္တနိဗ္ဗာန်အနုပါဒိတ္တနိဗ္ဗာန်မှာဖြစ်တဲ့အချိန်ခါကာလနဲ့ဖြစ်ရာဌာနဒေသအတိအကျမရှိဘူးလားရှိနေတယ်ဟောကုပရမတ္ထနိဗ္ဗာန်အဲဒီပရမတ္ထနိဗ္ဗာန်ကသူကနိစ္စသာဝရတရားဘယ်ချင်းကံကမှစပြီးဖြစ်ခဲ့တယ်ဘယ်ချင်းကံကြတော့မရှိဘူးဒီလိုဟာမဟုတ်အမြဲတမ်းရှိနေတယ်ဘုရားပွင့်ပြီးဖြစ်စေမပွင့်ပြီးဖြစ်စေနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ပုဂ္ဂိုလ်တွေရှိသည်ဖြစ်စေမရှိသည်ဖြစ်စေနိစ္စသာဝရအဖြစ်အမြဲတမ်းရှိနေတယ်အဲဒီလိုရှိနေတဲ့နိဗ္ဗာန်ကိုပရမတ္ထနိဗ္ဗာန်ဆိုပြီးဒီလိုသုံးတယ်။အတင်္ဂတတနိဗ္ဗာန်လို့လည်းအတင်္ဂတနိဗ္ဗာန်လို့လည်းသုံးတယ်။ဘာဖြစ်လို့လဲဆိုတော့နည်းနည်းလေးတပြန်ပြီးနားရှင်းအောင်ပြောရမယ်။ဥစဉ်ကကိလေသာကုန်တယ်ဘယ်ခါမှကုန်လဲ။အရိယာမေညာရတဲ့အချိန်ခါမှကုန်တယ်။အရိယာမေတရားဒီဘယ်ချိန်ခါမှရတယ်လဲ။အတင်္ဂတတအနိဒ္ဒနိဗ္ဗာန်ကိုအရိယာမေညာကလှမ်းပြီးအာယုံယူနိုင်တဲ့အချိန်ခါမှအတင်္ဂတတအနိဒ္ဒနိဗ္ဗာန်ဤသောမောပရမတ္ထနိဗ္ဗာန်ဤအာရမဏပိစီယတ္တိနဲ့ကျေစုပြုမှုအရှင်ဝါဒုကိုသက်ခံရတဲ့အတွက်ဒီအရိယာမဉ္ဇဏ်ကကိလေသာကိုပယ်တတ်တယ်။ဒီလိုဆိုရင်ကိလေသာကုန်ခြင်းသည်အကျိုးမဟုတ်ဘူးလား။အကျိုးဖြစ်နေတယ်။ကိလေသာကုန်ခြင်းကအကျိုးဆိုလို့ရှိရင်အရိယာမတရားကအကျိုး။အနင်္ဂအရိယာမတရားရဲ့အာယုံဖြစ်တဲ့အနင်္ဂရတနိဗ္ဗာန်ကလည်းအကျိုး။ဘာအကျိုးလဲလို့မေးတော့အာရမဏအကျိုးတရားအရိယာနိဗ္ဗာန်ကနော်။ဒီတော့အာရမဏအကြောင်းတရားအဖြစ်နဲ့ကျေစုပြုပေးလိုက်တဲ့အချိန်ခါကျမှအရိယာမေတ္တရာကကိလေသာကိုပယ်တယ်။ဒီလိုဆိုရင်ကိလေသာပယ်ခြင်းသည်အကျိုးတရားမဖြစ်ဘူးလားဖြစ်နေတယ်။အာသင်္ကရတဉာဏ်တဏိဗ္ဗာန်နဲ့အရိယာမေတ္တို့ပေါင်းစုံလိုက်မှကိလေသာကုန်သွားတာ။ဒါသူ့အစ်နဲ့သူ့ပေါ့လေနော်။သောတပတ္တိမညာမှလည်းသောတပတ္တိမညာနဲ့တန်တဲ့ကိလေသာကုန်သွားတယ်ပေါ့။သက္ကရကမိမညာမှလည်းသက္ကရကမိမညာနဲ့တန်တော့အနာဂမိမညာမှလည်းအနာဂမိမညာနဲ့တန်တော့အရတ္တမညာမှလည်းအရတ္တမညာနဲ့တန်တော့အစဉ်စဉ်ကိလေသာကုန်သွားတယ်။ဒါကြောင့်ကိလေသာကုန်ခြင်းကအကျိုး။ဒါပေမဲ့အတင်္ဂဏတနိဗ္ဗာန်ကြီးအကြောင်းလည်းမဟုတ်ဘူးအကျိုးလည်းမဟုတ်ဘူး။သူကအတင်္ဂဏမြည်သည့်အကြောင်းတစုံတရားမှပြုပြင်လို့ဖြစ်ပေါ်လာရတဲ့တရားမျိုးမဟုတ်ဘူး။သာဥပါဒိတနိဗ္ဗာန်ကိလေသာကုန်ခြင်းဆိုတော့အကြောင်းတရားကြီးပြုပြင်ဖို့မရှိဘူးလား။ရှိတယ်။ဒီနေ့တရားအထုတ်နေတဲ့ပုဂ္ဂိုလ်ကြီးပေါ့။တမာတိဘိုက်မှာတမာတိဒီပထမထူထောင်ရတယ်။ယုတ်တိတိအောင်ကြိုးစားရတယ်။ဉာဏ်တိအောင်ကြိုးစားရတယ်။အကြောင်းတရားအကျိုးတရားတွေတိအောင်ကြိုးစားရတယ်။အကြောင်းတရားနေတဲ့ကွာဒီယုံနာနေကွာအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ပြီးတော့ဝိပဿနာရှုရတယ်။ အဲ့ဒီဝိပဿနာဉာဏ်ကြီးရင့်ကျက်လာတဲ့အချိန်ခါကျတော့မှဝိပဿနာဉာဏ်တို့ရဲ့အဆုံးမှဘာဖြစ်မလဲ။ပုဗ္ဗေခောသုတိမဓမ္မတိတိဉာဏံပစ္ဆာနိဗ္ဗာန်ဉာဏံ။ဟောသုတိမသုတ်တံမှာဘုရားဟောထားတယ်။သုတိမခြေတံသုတိမပုဗ္ဗေခောသုတိမဓမ္မတိတိဉာဏံသင်္ခါရတရားတို့ဤအနိစ္စအခြင်းယာဒုက္ခအခြင်းယာအနတ္တအခြင်းယာနှင့်ကောင်းစွာတည်နေသည့်ဓမ္မတိတိအမိယာသောဝိပဿနာဉာဏ်သည်ပုဗ္ဗေရှိ၌ဖြစ်၏နိဗ္ဗာန်ဤနိဗ္ဗာန်တရားတော်များ၌ဉာဏ်အာယုံပြုသောအခြင်းဖြစ်ပေါ်လာသောအရိယမေဉာဏ်သည်ပိစ္ဆာနောက်ကာလ၌ဖြစ်၏သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာနှင့်ကောင်းစွာတည်နေတဲ့ဝိပဿနာဉာဏ်ကအရှိကဖြစ်တယ်နိဗ္ဗာန်ကိုအာရုံပြုသောအခြင်းဖြစ်ပေါ်လာတဲ့အရိယာမဉ္ဇဏ်ကနောက်ကဖြစ်တယ်။ဒါဘာပြောလို့ရလဲလို့မေးတော့ဒီသုတိမယဟန်တော်ကသုတိမပရပိတ်ဘဝကနေပြီးတော့သန္ဓေဘဝဝင်လာတဲ့ပုဂ္ဂိုလ်။သူကမဉ္ဇဏ်ရတဲ့ပုဂ္ဂိုလ်ယဟန်တော်ဖြစ်တဲ့ပုဂ္ဂိုလ်မှန်ကန်ရင်အဘိညာဉ်ရတယ်လို့သူကခံယူချက်ရှိတယ်။ဒါဒီခံယူချက်ရှိနေတဲ့အတွက်ကြောင့်ဘုရားရှင်ကအရိယာမတရားဒီအဘိညာဉ်ရဲ့အကျိုးဆက်မဟုတ်ဘူးဝိပဿနာဉာဏ်ရဲ့အကျိုးဆက်တာဖြစ်တယ်ဝိပဿနာဉာဏ်တို့ရဲ့အဆုံးမှသာပေါ်လာတာအဘိညာဉ်ရဲ့အဆုံးမှပေါ်လာတဲ့တရားမျိုးမဟုတ်ဘူးဆိုပြီးဒီလိုဟောထားဟောထားလိုက်တဲ့အတွက်ကြောင့်ဦးဇင်းတို့အရိယာမတရားရရှိရတဲ့အတွက်ဒီဘက်မှာဝိပဿနာဉာဏ်နေရှိဖို့လိုသလားမလိုဘူးလားလိုတယ်ဝိပဿနာဉာဏ်တွေကအသိစေဥပါနေတရားတတိနဲ့ကျေစုပြုပေးလိုက်မှအရိယာမတရားပေါ်လာမယ်ပေါ်လာတဲ့ချိန်ကမှဒီအရိယာမတရားကဘာကိုအာယုံယူမလဲလို့မေးတော့ခဏကဝိပဿနာဉာဏ်ဤကသင်္ခါရတရားတို့ရဲ့ဖြစ်မှုပြတ်မှုသို့မဟုတ်သင်္ခါရတရားတို့ရဲ့အပြတ်ကိုအာယုံယူတယ်သို့မဟုတ်အနိစ္စအခြင်းအားဒုက္ခအခြင်းအားအနတ္တအခြင်းအားကိုအာယုံယူနေတယ်အရိယမတရားကြတော့ထိုပြတ်နေတဲ့သင်္ခါရတရားတို့ရဲ့အကုန်ဆုံးရာဖြစ်တဲ့အသင်္ခါရတအနိစ္စနိဗ္ဗာန်ကိုထမ်းပြီးတော့အာယုံယူတယ်အဲဒီလိုအာယုံယူလိုက်တဲ့အချိန်ခါကြတော့မှဒီအရိယမဉဏ်ကဖိလိတာကိုပယ်လိုက်ဒီတော့ကိလေသာကုန်ခြင်းမှာအကြောင်းတရားရှိသလားမရှိဘူးလားရှိနေတယ်အသင်္ကရတအနိစ္စနိဗ္ဗာန်ကြတော့အကြောင်းရှိသလားမရှိဘူးသူကနိစ္စထာဝရအမြဲတမ်းဖြစ်နေတဲ့တည်နေတဲ့သဘာဝတစ်ခုပဲနော်မပြည့်စည်ဘူးအမြဲတည်နေတဲ့သဘာဝနောက်တစ်ခုခန္ဓာပရိနိဗ္ဗာန်ဘယ်ခါမှဆန်းတယ်ကိလေသာတွေကုန်သွားပြီအရဟတမရောက်လို့ကိလေသာတွေအလုံးကုန်ပြီဆိုလို့ချင်းပရိနိဗ္ဗာန်ဆန်းပြီဆိုကြပါစို့ဒီနေ့ပရိနိဗ္ဗာန်ဆန်းတဲ့တည်းပရိနိဗ္ဗာန်နဲ့သုတိရဲ့နောက်ဆုံးမှာနောက်ထပ်ယုတ်ဉာဏ်ဉာဏ်ဖြစ်သေးသလားမဖြစ်တော့အဲ့ဒီလိုယုတ်ဉာဏ်နဲ့မဖြစ်ချင်းဒီဘာကြောင့်မဖြစ်တယ်လဲအကြောင်းမရှိဘူးလားအကြောင်းရှိတယ်ဘာဖြစ်လို့လဲအရိယာမတရားကအဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုအကျိုးမဲ့ပယ်တတ်လိုက်တဲ့အတွက်ကြောင့်တနည်းပြောရင်တော့အဝိဇ္ဇာတဏှာဥပါဒလို့ဥဆောင်နေတဲ့ကိရိတာတရားတွေကိုအကျိုးမဲ့ပယ်တတ်လိုက်တဲ့အတွက်ကြောင့်ကံဒီလဲမျိုးစိကုန်သွားတယ်မျိုးစိအသွားဥမာသစ္စည်းလေးတစ်စိမီးရှို့လိုက်အစုံနဲ့အစိတ်တက်တယ်ခန်းချောက်သွားခန်းချောက်သွားပြီဆိုလို့ရှိရင်ဒီသစ္စာမှာနောက်ထပ်အပင်ကိုဖြစ်စေနိုင်တဲ့စွမ်းအင်တွေကုန်မသွားဘူးလားကုန်သွားတယ်အဲ့ဒီတိုင်းပဲဦးဇင်းတို့ကိလေသာအစိုးတက်အစိတက်ရှိမှကံကြီးကအကျိုးပေးနိုင်တယ်ခုအရတမေကကိလေသာအစိုးတက်အစိတက်မှန်တယ်များကိုအကျိုးမဲ့အကုန်လုံးပယ်တတ်ပလိုက်ပယ်တတ်လိုက်တဲ့အတွက်ကံကြီးဟာနောက်ထပ်အကျိုးပေးနိုင်သေးလားမပေးတော့အကျိုးမပေးတဲ့အတွက်ယုံနာခန္ဓာရင်းပြိနိဗ္ဗာန်သုတိရဲ့နောက်ဆုံးမှာဖြစ်သေးသလားမဖြစ်တော့ဘူးအဲ့ဒီလိုမဖြစ်တာကိုခန္ဓာပရိနိဗ္ဗာန်လို့လည်းခေါ်တယ်။အနုဘာတိသေတာနိဗ္ဗာန်လို့လည်းခေါ်ပါတယ်။နောက်တစ်ဖန်မဖြစ်တော့ချုပ်ချင်းဖြစ်ချုပ်ချင်းမှုပဲ။အဲ့ဒီချုပ်ချင်းမှုမှာအကြောင်းမရှိဘူးလား။ရှိနေတယ်။ဒါပေမဲ့အသင်္ကရတအနေနဲ့နိဗ္ဗာန်ကအကြောင်းရှိသလား။မရှိဘူး။ဘာဖြစ်လို့လဲ။အသင်္ခတနော်။သင်္ခတနဲ့အသင်္ခတနှစ်မျိုးပဲ။သင်္ခတဆိုတာကအကြောင်းတရားတွေပေါင်းစုပြီးပြုပြင်မှဖြစ်ပေါ်လာရတဲ့တရား။အသင်္ခတဆိုတာကမအကြောင်းတရားပဲအကြောင်းတရားမှပြုပြင်လို့ဖြစ်ပေါ်လာရတဲ့တရားမျိုးမဟုတ်ဘူးနိစ္စသာဝရအမြဲတည်နေတဲ့တရားတစ်ခုဒီလိုဆိုရင်ခုပြောခဲ့တဲ့စကားတွေကိုကောက်ချက်ချလိုက်တော့သဥပါတိတိတနိဗ္ဗာန်လို့ခေါ်ဆိုတဲ့ကိရိတာကုံချင်းအနုပါတိတိတနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့ခန္ဓာကုံဆုံးချင်းဒါကအကျိုးတရားအတင်္ဂရတအနိဒာနိဗ္ဗာန်ကအကြောင်းတရားမဖြစ်ဘူးလားဖြစ်နေအကျိုးနိဗ္ဗာန်နဲ့အကြောင်းနိဗ္ဗာန်ဒီလိုကွာခြားအဲ့လိုကွာချနေတဲ့အခါကျတော့တချို့တချို့သာဝကတွေကအဲ့ဒီအသင်္ကရတအနိစ္စနိဗ္ဗာန်အကြောင်းကိုပြောမယ်ဆိုရင်နားမလည်နိုင်ဘူးနားမလည်နိုင်တဲ့ပုဂ္ဂိုလ်တွေကအထူးသဖြင့်တော့ပုထုဇဉ်တွေများကြပါတယ် အဲ့ဒီတော့နားမလည်နဲ့နိုင်တဲ့အတွက်တချို့နေရာမှာပြည့်ရှင်ကအရာကေခေယောဒေါသခေယောမောဟခေယောနိဗ္ဗာန်သတ္တိဖြင့်ဘာကဒေါသမောဟကုံချင်းကိုနိဗ္ဗာန်ဆိုပြီးဒီလိုခေါ်လိုက်အဲ့ဒီလိုဟောကြားချက်ကိုအတ္တကရမြတ်ကဖြစ်ဆိုပြီးတော့ဘယ်လိုဖွင့်လဲရာဂကုံချောင်းဒေါသကုံချောင်းမောဟကုံချောင်းဖြစ်တဲ့တရားဒီနိဗ္ဗာန်လို့ဒီလိုဖျားဆိုလိုတဲ့အကြောင်းဖွင့်ထားတယ်ဘာကမတကကြီးတွေဒီဥပ္ပစာစကားလေးတွေတစ်ခါတလေသုံးပါတယ်ထမင်းချက်တယ်ထမင်းဆိုတာကကြက်ပြီးသားကိုထမင်းခေါ်တာသံကိုထမင်းခေါ်တာမဟုတ်ဘူးကျင်းပြီးသားထမင်းကိုထက်ချက်နေဖို့လို့သိလားမလိုဘူးဒါပြင်းနဲ့ထမင်းဖြတ်တယ်လို့မသုံးဘူးလားသုံးတယ်အဲ့ဒီအတိုင်းပဲတခါတလေတင်စားပြီးစကားလေးတွေကသုံးရတယ်ပုံကနားလည်အောင်ပြောလိုက်တာပဲအဲ့ဒီတော့ဥစဉ်တို့ဒီနေရာမှာလည်းဒီတိုင်းပဲအတင်္ဂရတအငိမ့်တနိဗ္ဗာန်အကြောင်းကိုပုထုဇဉ်တမန်ပုထုဇဉ်တွေကနားမလည်နဲ့တော့ထိုပုံကိုယ်ရင်းနဲ့ပတ်တယ်လို့ပြောချင်တာတခါတလေပရိယေအဖြစ်ပရိယာယေနဆိုပြီးအထကရမြတ်ကလည်းဖွင့်ထားပါတယ်ပရိယအဖြစ်ပရိယတမျိုးနဲ့သူတို့နားလည်အောင်အာရကဒေါသမောဟကုန်ခြင်းနေကိလေနိဗ္ဗာန်ပဲခန္ဓာငါးပါးချုပ်ခြင်းခြင်းဒီနိဗ္ဗာန်ပဲစသည်ဖြင့်ဒီလိုဟောပြလိုက်အဲဒီလိုဟောပြလိုက်မှတချို့ကသဘောကျမယ်နားလည်မယ်လက်တွေ့ကျင့်မယ်ကျင့်လိုက်တဲ့အခါကျတော့သူဒီအတင်္ဂရတအငိမ့်တနိဗ္ဗာန်ကိုလည်းသူသိသွားလိမ့်မယ်ဒီဥဒိဉ္ဇဉ်နဲ့ဘုရားရှင်ဟောတာပါဆိုပြီးသူတော်ကြီးတွေကရှင်းကြပါတယ်နော်ဒီတော့ဒီရှင်းလင်းချက်အရာနိဗ္ဗာန်ဘယ်နှမျိုးရှိလဲနှမျိုးပေါ့အကြောင်းနိဗ္ဗာန်နဲ့အကျိုးနိဗ္ဗာန်ခုဒီနေရာမှာဘုရားရှင်သိတာကအကျောင်းနိဗ္ဗာန်လည်းဘုရားရှင်သိတော်မူပါတယ်အကျိုးနိဗ္ဗာန်ကိုလည်းသိတော်မူတယ်မိမိသည်သိတယ်မိမိသာသိသည်မဟုတ်ဘာဝကတွေကိုလည်းသိရှိအောင်ညွှန်ကြားပြတာအစိုးဆုံးမှပြတော်မူတယ်အဲ့ဒီနိဗ္ဗာန်မျိုးကိုညွှန်ကြားပြတာနိုင်တဲ့ပုဂ္ဂိုလ်ဒီဥစဉ်တို့မျက်မှောက်ဖြင့်ရာဇဝင်မှာရှိသလားမရှိပါဘူးဥစဉ်တို့ဘုရားရှင်ကလွဲလို့မရှိသေးဘူးဒါကြောင့်ဘုရားရှင်သည်မဟာတံပရမတ္ထနိဗ္ဗာန်ပရိက္ခဏာတိမဟာပညာအလွန်ကြီးကျယ်မြင့်မြတ်တဲ့ပရမတ္ထနိဗ္ဗာန်တရားတော်မြတ်ကြီးကိုဉာဏ်ဖြင့်ပိုင်းခြားယူတော်မူတတ်တယ်။ပိုင်းခြားယူမိတဲ့အခါသာဝကတွေကိုလည်းဉာဏ်ဖြင့်ပိုင်းခြားယူနိုင်အောင်ထိုးထွင်းသိအောင်ဟောကြားပြတာဆုံးဆုံးမှပြတော်မူတတ်တယ်။ဒါကြောင့်မဟာပညာကြီးကျယ်မြင့်မြတ်တဲ့ပညာရှိတရားကောင်းဖြစ်တော်မူပါပြီ။အဲဒီလိုပညာရှိတရားကောင်းဖြစ်အောင်ဘာလုပ်ခဲ့တယ်လဲ။နည်းနည်းဇာတ်ကြောင်းလေးပြန်ဆက်ကြည့်အောင်။ဘာလုပ်ခဲ့တယ်လဲ။အတိတ်တုန်းကနော်ပညာရှိသူတော်ကောင်းတွေနဲ့တွေ့တယ်အချင်းခါယသိယဟန်နေနဲ့တွေ့တယ်အချင်းခါချင်းပြကုသိုလ်တရားဆိုရကဘာလဲအကုသိုလ်တရားဆိုရကဘာလဲဘယ်တရားကအပြည့်ရှိတယ်လဲဘယ်တရားကအပြည့်မရှိဘူးလဲဘယ်တရားကိုလိုက်နာပြုကျင့်ရမှာလဲဘယ်တရားကိုကြောင်းကျင့်ရမှာလဲစသဖြင့်မေးခဲ့အဲ့ဒီလိုမေးပြီးတော့လိုက်နာပြုကျင့်ခဲ့ဤကအကုသိုလ်လို့သိရင်ကြောင်းလိုက်တယ်ဤကကုသိုလ်လို့သိရင်လိုက်နာပြုကျင့်ဤကယုံညာတဲ့တရားလို့သိတယ်အပြည့်ရှိတဲ့တရားလို့သိတယ်ကြောင်းကျင့်တယ်ဒီကအကျိုးရှိတဲ့တရားကောင်းသင်ကျဲတဲ့တရားလို့မွန်မြတ်တဲ့တရားလို့သိရင်လိုက်နာပြုကျင့်။အဲဒီလိုပြုကျင့်ခဲ့တဲ့အတွက်ဘုရားရှင်မှာအလွန်ဉာဏ်ပညာကြီးမားတော်မူတယ်။ဘုရားရှင်ရဲ့ဒီကြီးမားတော်မူတဲ့ဉာဏ်ပညာမျိုးမိမိတို့ရဲ့တန်တမှန်လဲရှိတည်ရှိကျင်တယ်ဆိုရင်ပေါ့ဒီနည်းအဖြစ်တော့ဘုရားရှင်လောက်မကြီးတော်ဘူးနော်။အရိယာမဉ္ဇဉ်ဖွဉ္ဇဉ်အတိကြီးကျယ်မြင့်မြတ်တဲ့ဉာဏ်ပညာကိုလိုလတ်တောင့်တကြတယ်ဆိုရင်ဤကအကုသိုလ်လို့သိရင်ဒီအကုသိုလ်ကိုရှောင်ဖို့ဤကကုသိုလ်လို့သိရင်ဒီကုသိုလ်တွေကိုလိုက်နာပြုကျင့်ဖို့မိမိတို့လည်းမလိုဘူးလားလိုရတယ်ဒါအတုရမယ်ထုံးလေးပဲနော်ကဲဉာဏ်ပညာကြီးမားခြင်းလို့ရှိရင်ကုသိုလ်အကုသိုလ်ကိုခွဲခြားသိရမယ်အကုသိုလ်ကိုရှောင်နိုင်ရမယ်ကုသိုလ်ကိုလိုက်နာပြုကျင့်နိုင်ရမယ်ကဲနောက်တစ်ခုဘုရားရှင်မှာမဟာပညာကြီးကျယ်မြင့်မြတ်တဲ့ပညာသာရှိသလားဆိုတော့မဟုတ်သေးဘူးပုထုပညာအလွန်ကြီးမားဒုရကြီးမားတဲ့ပညာလည်းရှိအဲဒီလေပုထုနာနာခန္ဓာတို့ညာနာဘောဓိတိတိပုထုပညာသတိဖြင့်ပုံစံတူပဲဟောထားပါနော်ဖွင့်ဆိုထားတယ်ခန္ဓာ၅ပါးရှိအဲ့ဒီခန္ဓာ၅ပါးကတချို့တချို့သရဝါဒီမှာခန္ဓာ၃ပါးပဲရှိတချို့တချို့သရဝါဒီမှာခန္ဓာ၄ပါးရှိတချို့တချို့သရဝါဒီမှာခန္ဓာ၅ပါးရှိအဲ့ဒီခန္ဓာ၅ပါးထဲမှာလည်းတချို့ကပဲအိန္ဒိယချုပ်တယ်လည်းပဲမတချို့မှမျက်စိမပါဘူးတချို့မှနားမပါဘူးသတိဖြင့်ပြန်ရှင်းအကုန်လုံးသိအဲ့ဒီတော့ခန္ဓာအမျိုးမျိုးတွေကိုခွဲခြားသိဖြာပြီးသိတော်မူတတ်တဲ့ဉာဏ်ဘုရားရှင်မှာရှိတယ်။အဲ့ဒီပညာကိုပုထုပညာမြေကြီးဒုပမာအလွန်ကြီးကျယ်တဲ့ပညာဆိုပြီးဒီလိုသုံးထားတယ်။ဘာကြောင့်ဦးဇင်းတို့နည်းနည်းလေးနိုင်ချိန်နဲ့ရောနမူနာလေးတစ်ခုတော့ပြောမယ်ပေါ့။ဦးဇင်းတို့ဒီစက်ကြောလားလဟာပြင်းထဲမှာလေတူထဲမှာတည်နေတဲ့တဘုရားရှင်ဟောခဲ့။သိမှပညာကစန္ဒရှားဖွေတွေ့ရှိတာမကြသေးပါဘူးနော်။အဲ့ဒီလေလူထဲမှာတည်ခဲ့တဲ့အခါဒီလေလူထဲတည်နေတဲ့ဒီစက်ကြောလာကြီးတခုကဘာကြီးတခုဒီတခုထဲလာဆိုတော့မဟုတ်ဘူးအနန္တစက်ကြောလာစက်ကြောလာပေါ်များစွာရှိတယ်လို့ဟောခဲ့တယ်စက်ကြောလာတခုတခုမှာလည်းသူ့ဆိုင်ရာနေလနဲ့ခတ်တရားရင်းရှိတယ်လို့ဟောခဲ့ နေရင်များစွာရှိတယ်လနေလည်းများစွာရှိဓမ္မများစွာရှိလဲစัจ java လာတခုမှတော့မဆိုလိုသေးပါဘူးစัจ java လာဘုံများစွာမှာနော်ဒါပြင်းနဲ့အချို့တချို့ကဘာဒီမှာအနန္တလို့ဘုရားကဖတ်ထားတော့အဲ့တော့ဒီစัจ java လာတခုပြက်ပြီဆိုရင်ပဝန်းကျင်စัจ java လာတသောတိုက်တသောအထီတော့ကုသပြီလောင်သွားတယ်ပြက်သွားတာပဲနော်အဲ့ဒီပုံစံစနစ်မျိုးနဲ့တခြားတခြားစัจ java လာဒီမှာလဲသူ့စัจ java လာတိုက်တသောဆိုတာရှိတယ်တခုပြက်ခရင်တခြားစัจ java လာဒီလဲပြက်သွားတာပဲအဲ့ဒီပုံစံစနစ်အဖြစ်တို့သူတေတနာပြုလိုက်တဲ့အချိန်ခါမှာဒီနေ့တချို့တချို့ကဘာဒီမှာတဲ့တချို့တချို့ဆက်ကြဝလာဒီမှာနေဒီနှစ်ဆင်းသုံးဆင်းစသည်ဖြင့်တွေ့နေရပြီဆိုပြီးဒီလိုတို့ပြောနေကြတယ်။ဘုရားဟောတေတနာဖားလို့မှလားသိမှန်းလေနော်။ဒါဒီနေ့မှသိပ္ပံပညာကနည်းနည်းပါးပါးလိုက်သင်တတ်လို့ရတာပါ။ဥစဉ်တို့ဘုရားရှင်ဒီအလွန်သိတယ်။အဲ့ဒီမှာလည်းခန္ဓာဘယ်လောက်ရှိတယ်အကုန်လုံးသိတယ်နန္ဒစကြဝဠာမှာတည်ရှိနေတဲ့တရားအလုံးတန်တမခန္ဓာတွေဘလောက်ရှိသလဲအလုံးသိပုထုနာနာဓာတုသို့ပုထုနာနာအယရဏေသို့ပုထုနာနာပရိစ္ဆာသမုပ္ပါဒေသူဓာတ်အမျိုးမျိုးကိုဘုရားရှင်သိတော်မူတယ်အယရဏအမျိုးမျိုးကိုသိတော်မူတယ်ပရိစ္ဆာသမုပ္ပါဒအမျိုးမျိုးကိုလည်းဘုရားရှင်သိတော်မူတယ်သိသည့်အတိုင်းလည်းသာဝကတွေကိုဘယ်ပုံဘယ်ပန့်ပန်းလည်းအဖြစ်ကြည်ညာချက်ကိုပွားများအထောက်အမဲဆိုတဲ့မြင့်စနစ်တွေကိုညွှန်ကြားပြတတ်ပြီးပြောမူပါတယ်ပြေတော်မူတဲ့အတိုင်းကျင့်လို့ဒီခန္ဓာရဏတသစ္စာဆိုတဲ့ခန္ဓာရဏတပြိစ္ဆာသမုပ္ပါဆိုတဲ့သဘောတရားတွေကိုထွဋ်ထွင်းသိတဲ့သဘောကတည်းလည်းမရှိဘူးလားရှိကြတယ်။နောက်တစ်ခုပုထုနာနာသုံးညာတာမနုပါလဗ္ဗေသို့ပုထုနာနာအထေသို့ဓမ္မေသို့နိရုဒ္ဓိသို့ပฏิဘာနေသို့ပฏิနာမီတာ၄ပါးပေါ့နော်အဋ္ဌပရိသမ္မိတာဓမ္မပရိသမ္မိတာနိရောဓပရိသမ္မိတာပရိပါဏပရိသမ္မိတာဆိုတဲ့ပရိသမ္မိတာ၄ပါးရှိတယ်။အကြောင်းတရားတွေကိုလည်းဘုရားရှင်ဟုတ်တယ်မှန်စွာသိတယ်။အကျိုးတရားတွေကိုလည်းဟုတ်တယ်မှန်စွာသိတယ်။ဒါရေးလို့ခေါ်ဆိုအပ်တယ်နော်။ဝဋ်ကြအတုံးအနှုံးအဖွဲသိနေလို့ဘုရားရှင်အကုန်လုံးသိတယ်။အဲ့ဒီအဋ္ဌဓမ္မနိရောဓခေါ်တဲ့ဒီပရိသမ္မိတာ၃ပါးကိုလည်းတစ်ဖန်ပြန်ပြီးတော့ဘုရားရှင်ထိုးထွင်းသိတယ်။ဒီလေအတန်ဒီပရိသမီတာညာနေရရှိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကြည်ကြံကြုတ်ကိုပွားများအထောက်မဲဆိုတဲ့နိသနိတွေကိုလည်းသာဝကတွေကိုညွှန်ကြားပြတာဆွဆုံးမှပြတော်မူပါတယ်နော်။ဒီနောက်တစ်ခုပုထုနာနာတိလေခန္တီသူပုထုနာနာသမာဓိပညာဝိမုတ်တိဝိမုတ်တိညာနာတန္တနခန္တီသူပုထုနာနာဌာနာဌာနေသူပုထုနာနာဝိဟာရသမာပတိသူပုထုနာနာအရိယသစ္စေသူပုထုနာနာတတိပဋ္ဌာနေသူဓမ္မပရဏေသူအိဋ္ဌိပါရိသူအိန္ဒြေသူပလေသူပုဇင်နေသူပုထုနာနာအရိယမကေသောသမညာဖလေသို့အပညာသို့ပုထုပုထုဇနာသာဒရဏေဓမ္မေသမတိကာမပရမတိနိဗ္ဗာန်ဉာဏဘောတိတိတိပုထုပညာပုံစံတူပဲနော်ဘုရားရှင်ကဘယ်လောက်သိတယ်သီလခန္ဓာသမာဓိခန္ဓာပညာခန္ဓာဝိမုတိခန္ဓာဝိမုတိဉာဏတတ္တခန္ဓာခေါ်တဲ့ဂုဏ်ကျေးဇူးတွေလည်းသိတယ်သမဘာအမျိုးမျိုးကိုလည်းသိတော်မူတယ်ဌာနဌာနကောတန်လားအကြောင်းဟုတ်သည်မဟုတ်သည်ဆိုတဲ့သဘောတရားတွေကိုလည်းဘုရားရှင်ပုံစံတူသိတော်မူပါတယ်ဒီလောကပြောကြတဲ့အတိုင်းပဲဒီသီသီကဘာကြောင့်ချိုရတယ်သိတယ်ဒီသီသီကဘာကြောင့်မှုရတယ်သိတယ်ဒီသီသီကဘာကြောင့်ခြင်းရတယ်သိတယ်ဒီသစ်ပင်ကဘာကြောင့်သူထွေးရတယ်သိတယ်ဘာကြောင့်သိရတယ်ဘာကြောင့်နီးရတယ်ဘာကြောင့်ဝါရတယ်အလုံးသိဘယ်တက်သဘောဝတွေလွန်ကဲနေလို့ဒီလိုဖြစ်နေတယ်ဆိုတာဘုရားရှင်အကုန်လုံးသိတော်မူတယ်နော်ဓမ္မပတ်အမျိုးမျိုးကိုလည်းဘုရားရှင်ကြွညင်တော်မူတယ်အရိယသစ္စာ၄ပါးမှလည်းကြွညင်တော်မူတယ်။သတိပ္ပံ၄ပါးသမပ္ပံ၄ပါးအဋ္ဌိပ္ပ၄ပါးအိန္ဒိရ၅ပါးဘု၅ပါးဘုဇဉ်၇ပါးအရိယမဂ်ကင်၈ပါးအဲမဂ်ကင်၈ပါးကိုလည်းမပြောခဲ့မိရင်ကျန်သွားတယ်နော်။မဂ်ကင်၈ပါးကိုလည်းဘုရားရှင်ထုတ်တွင်သိတော်မူတယ်။မဂ်ကင်ဘယ်နှပါးရှိလဲ၈ပါး။သမ္မာဒိဋ္ဌိ၊သမ္မာသင်္ကပ္ပ၊သမ္မာဝါစာ၊သမ္မာကမ္မန္တ၊သမ္မာအာဇီဝ၊သမ္မာဝါယမ၊သမ္မာသတိ၊သမ္မာသမာဓိပေါင်းလိုက်တော့ဘယ်နှပါးလဲ၈ပါး။သမ္မာဒိဋ္ဌိဆိုတာကဘာလဲဒုက္ခသစ္စာသိတဲ့ဉာဏ်သမုဒိယသစ္စာသိတဲ့ဉာဏ်និရောဓသစ္စာသိတဲ့ဉာဏ်မဂ္ဂသစ္စာသိတဲ့ဉာဏ်အဲ့ဒီဉာဏ်ဒီဘာလဲသမ္မာဒိဋ္ဌိနိဗ္ဗာန်ကိုလိုချင်ဒီသမ္မာဒိဋ္ဌိနဲ့ပြည့်စုံရမလားမပြည့်စုံရဘူးလားပြည့်စုံရဒီလိုဆိုရင်ဒုက္ခသစ္စာအမိရတဲ့ခန္ဓာ၅ပါးကိုသိရမလားမသိရဘူးလားသိရမယ်သမုဒိယသစ္စာအမိရနေတဲ့ကြောင့်ကျိုးစေပရိစ္ဆာသမုပ္ပါဒသဘောတရားတွေကိုသိရမလားမသိရဘူးလားသိရမယ်ဒုက္ခသမုဒိယနှမျိုးတို့ရဲ့ချုပ်ငြိယဖြစ်တဲ့အနင်္ဂရဏအငိဋ္ဌနိဗ္ဗာန်ကိုသိရမလားမသိရဘူးလားသိရမယ်။ဒုအနင်္ဂရဏအငိဋ္ဌနိဗ္ဗာန်တို့ရောက်ကြဖြစ်တဲ့မကင်7ပါးအကျင့်မြတ်တရားတွေကိုလည်းသိရမလားမသိရဘူးလားသိရမယ်။အဲ့ဒီသမ္မာဒိဋ္ဌိဉာဏ်ရှိရမယ်။ဒီတော့ဒီနေ့ခေတ်ကနိဗ္ဗာန်တော့ကိုကလိုချင်တယ်။ဒါမင်းနဲ့ဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးသိတဲ့ဉာဏ်ကလည်းမရှိဘူး။ အတိတ်နာဂကိုမရှုကောင်းပါဘူးဆိုတဲ့ဘုံသိမှုကိုလက်ခံထားတဲ့အတွက်ကြောင့်ရောင်ကျိုးစံပရိစ္ဆာသမုပ္ပါလို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာကိုသိတဲ့ဉာဏ်လည်းမရှိဘူး။ဒါပေမဲ့နိဗ္ဗာန်ကတော့မရကြဘူးလား။ဟမ်။ရနေကြတယ်။သူကတရားဟောနဲ့ညီမညီကတော့နည်းနည်းတိုင်းတာရအောင်နော်။သမ္မာသင်္ကပ္ပဒီသမ္မာသင်္ကပ္ပကပ္ပကတော့သမထဘိုင်းဥပါဒနာဘိုင်းနှစ်ပိုင်းလုံးပါပဲ။ဒါပေမဲ့ဒီနေရာမှာဘုရားရှင်ကပညာမဲ့ခင်နဲ့တွဲခေါ်တယ်ဒုက္ခသစ္စာကိုထိုးထွင်းသိတဲ့ဉာဏ်ကသမာဓိ။ဒုက္ခသစ္စာအာယုံဘောသို့စိတ်ကိုရှုရှုတင်ပေးနေတဲ့သဘောကသမာသင်္ကပ္ပ။နော်။သမုဒိယသစ္စာကိုထိုးထွင်းသိတဲ့ဉာဏ်ကသမာဓိ။သမုဒိယသစ္စာအာယုံဘောသို့စိတ်ကိုရှုရှုတင်ပေးနေတဲ့သဘောလေးကသမာသင်္ကပ္ပ။နိရောဓသစ္စာကိုထွင်းဖို့သိတဲ့ဉာဏ်သည်သမာဓိ။နိရောဓသစ္စာအာယုံဘောသို့စိတ်ကိုရှုရှုတင်ပေးတဲ့သဘောကသမာသင်္ကပ္ပ။မေဃသစ္စာကိုထိုးထွင်းသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိမဂ္ဂသစ္စာအယုံဘောသောစိတ်ကိုရှုရှုတင်ပေးနေတဲ့သဘောကသမ္မာသင်္ကပ္ပတွဲနေတယ်နော်သမထဘိမ့်မှလည်းသမာဓိနမိတ်တစ်ခုပါခုအာနာပါနပရိဘကနမိတ်ဆိုကြပါစို့အာနာပါနပရိဘကနမိတ်ကိုထိုးထွင်းသိနေတာကဒါနသမ္မာဒိဋ္ဌိအာနာပါနပရိဘကနမိတ်အယုံဘောသောစိတ်ကိုရှုရှုတင်ပေးနေတဲ့သဘောလေးကသမ္မာသင်္ကပ္ပပဲသူလည်းဝိတ္တပဲအတူတူပဲနော်တရားကိုအဲ့ဒီသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပနောက်တစ်ခုမမဝါစာသမဂမန္တသမအာဇီဝသီလမဲ့ခင်၃ပါးဒါကနားလည်ပြီးသားတွေနော်ပြီးတော့နိဗ္ဗာန်လိုချင်လို့ရှိရင်သီလမဲ့ခင်၃ပါးနဲ့လည်းပြည့်စုံအောင်ကျင့်ရမလားမကျင့်ရဘူးလားကျင့်ရမယ်မမဝါယမသမသတိသမသမာဓိသမာဓိမဲ့ခင်၃ပါးနိဗ္ဗာန်လိုချင်လို့ရှိရင်ဒီသမာဓိမဲ့ခင်၃ပါးနဲ့လည်းပြည့်စုံအောင်ကျင့်ရမလားမကျင့်ရဘူးလားကျင့်ရမယ်ဘယ်ပုံဘယ်မဲ့မဏိနဲ့အပြည့်ကျင့်ရမယ်ဆိုတဲ့ကျင့်ဤစနစ်တွေကိုလည်းဘုရားရှင်တိတိကျကျညွှန်ကြားပြတဲ့ဆွဆုံးမှအထောက်အမူပါတယ်သမထဘိမ္မာကမ္မထံ40ဟောထားတယ်။ဝိပဿနာဘိမ္မာတော့ယုတ်ကမ္မထံ၊နကမ္မထံဆိုပြီးကမ္မထံ2မျိုးဟောထားတယ်။ထိုယုတ်ကမ္မထံ၊နကမ္မထံဆိုတဲ့တရားတွေကိုအနိစ္စဒုက္ခအကြောင်းတရားရှင်းပြပြီးအကြောင်းတရားနေတဲ့ကောထိုယုတ်နာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ3ဌာန်တင်ပြီးတော့ဝိပဿနာ7ပါးသုံးသပ်ခဲ့ရင်ထိုနေရာမှာဝိပဿနာဉာဏ်နဲ့ရှင်းတွဲနေတဲ့သမ္မာတ္တိဉာဏ်တွေပေါ်လာမယ်။ဝိပဿနာသမ္မာတ္တိဉာဏ်တွေပေါ်လာမယ်။ထိုဝိပဿနာသမ္မာတ္တိဉာဏ်နဲ့ရှင်းတွဲပြီးတော့ထိုသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာမှာကောင်းစွာတည်နေတဲ့သမ္မာသမာဓိတစ်ခုလည်းပေါ်လာမယ်။ထိုသမ္မာသမာဓိကလောကီသမ္မာသမာဓိပါနော်။အဲဒီသမ္မာသမာဓိနဲ့ရှင်တွဲနေတဲ့